Welcome to the Voice of America in Burmese.
Mingla nya chan ba taw da shin ma khmyar myama phitu pida a lo baking long chong ngain chan nai ja ba se. Vio American tan ye 2022 khu ne masla 2 ye bodu nya radio yutan season nwe ko myama san naw chin nya 9 nai ka ne 10 nai thi Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website burmese.voanews.com, VOA Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှာကျွန်တော်ဝင်းမင်းပါ။ဒီညထိတ်တန့်ရောက်သတင်းတွေထဲမှာတော့ American သမ္မတရဲ့နိုင်ငံတော်အခြေပြမေးခွန်းတဲ့Ukraine ရေကိုဗစ်နဲ့ပြည်တွင်းစီးပွားရေးတွေကိုအလေးပေးပြောခဲ့ပါတယ်။ Ukraine မြို့ကြီးတွေကိုတော့ရုရှားတပ်ဖွဲ့တွေကပိုပြင်းပြင်းထန်ထန်ဆက်တိုက်ခိုက်နေပါတယ်။ဒီ Ukraine ရေကုလအထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းရေးဆွဲရမှာတော့မြန်မာသမ္မတကြီးဦးကျော်မိုးထွန်းလည်းပါဝင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ထင်ရှားတဲ့ရုပ်ရှင်နဲ့နှုပညာရှင်တို့ပြန်လွတ်မြောက်လာပါပြီ။ဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းသုံးသပ်ချက်ထဲမှာဆိုရင်American သမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမေးခွန်းထဲမှာထူးခြားတာဖြစ်တဲ
့ We the United States of America stand with the Ukrainian people. Throughout our history, we've learned this lesson. When dictators do not pay a price for their aggression, they cause more chaos.
ဒီပါမှာဖြစ်တဲ့ Ukraine ရေရုရှားအာဏာရှင်ကိုသမ္မတဂျိုးဘိုက်ဒန်အဓိကထည့်သတိပေးတဲ့အကြောင်းသုံးသပ်ထားပါတယ်။အခုလိုသတင်းလွှာအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံသားရဲ့မြမကြီးတုံသက်ချက်နောက်အားကစားကဏ္ဍတွေကိုဆက်နှาศင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိမ့်နဲ့နားလောင်လို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဝါရှင်တန် DC စံတော်ချိန်အင်္ဂါနေ့ညဘက်ကပြောတဲ့နိုင်ငံတော်အခြေပြမင်ခွန်းထဲမှာယူကရိန်းအရေးနဲ့နိုင်ငံတွင်းကိုဗစ်ကပ်ရောဂါအရေးကုန်စည်နှုန်းကြီးမြင့်နေတာနဲ့နိုင်ငံရေးမှာအပြင်းထန်ကွဲပြားနေတာတွေကိုအဓိကပြောသွားပါတယ်သူမိန်ကုန်းတစ်ခုလုံးမှာတောက်လျှောက်လို့ပြောသွားတာကတော့သမရအဖြစ်ကျန်းသစ္စာချင်းစုပွဲတုန်းကပြောခဲ့ဘူးတဲ့ညညရေးဆိုတာပါပဲကျွန်တော်ကဂျုံလာတမဲအကြက်လေးတိုင်းကိုအခွင့်အလမ်းအဖြစ်ပြောင်းပြစ်လိုက်နိုင်တဲ့ကဘာပေါ်ကတခုတည်းသောတိုင်းပြည်ပဲဖြစ်ပါတယ်လို့တနိုင်နီးပါးကြောင့်မိန်ကုန်းမှာသမရဘိုင်ဒန်ကပြောသွားပါတယ်လွန်ခဲ့တဲ့တစ်နှစ်ကတည်းကျွန်တော်တို့ပိုပြီးခိုင်မာအားကောင်းလာပါတယ်ဒီကနေ့ကနေနောက်တစ်နှစ်ကြာတဲ့အခါအခုတည်းပိုပြီးခိုင်မာအားကောင်းလာပါမယ်လက်ရှိချိန်ဟာကျွန်တော်တို့ဖြစ်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားရမယ့်အချိန်ကာလပဲဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအပြင်းအထန်ပြစ်တင်ရှုတ်ချပြီးတော့လက်ရှိအရေးယူလှုပ်ဆောင်ထားတာတွေအပြင်ရုရှားလေရင်တွေအမေရိကန်လေပိုင်နဲ့ထဲဖြတ်ပြီးပြန်တန်းခွင့်ပိတ်ပင်လိုက်တဲ့အကြောင်းကိုလည်းကြေညာသွားပါတယ်။ဒီပေါ်ပါတီနေရာစလုံးကလွတ်တော်အမတ်တွေရက်ခုတ်တီးအားပေးခဲ့ကြပေမဲ့သူ့ရဲ့ဒီတွင်လုပ်ငန်းစီမံကိန်းတွေနဲ့ပတ်သက်လို့တော့ Republican Party ဘက်ကဝေဖန်တုံ့ပြန်ခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နောက်တစ်ကြော့ဆွေးနွေးပြောဆိုဖို့အတွက်အစင်းသင်းရှိနေတယ်လို့ရုရှားတာဝန်ရှိသူတွေကပြောနေချိန်မှာပဲယူကရိန်းမျိုးကြီးအများပြားကိုရုရှားတပ်ဖွဲ့တွေဒီကနေ့ဆက်ပြီးတိုက်ခိုက်နေပါတယ်။ဒီတော့တွင်မှာပဲယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုပေါ်နေ့စဉ်စံတပ်ပြကန့်ကွက်ကြဖို့ရုရှားအဓိကအတိုက်ခံခေါင်းဆောင်တူကရုရှားလူလူနဲ့ကမ္ဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့တိုက်ခိုက်ခံရတဲ့အထက်မှာယူကရိန်းအရှိတောင်ပိုင်းကမာရီယူပိုစိတ်ကမ်းမြို့လဲပေါဝင်ပြီးတောင်ပိုင်းကခါဆွန်မြို့ကိုသိမ်းလိုက်ပြီးလို့ရုရှားစစ်တပ်ကပြောတာကိုတော့အတည်ပြုလို့မရသေးပါဘူး။အင်္ဂါနေ့မှာကီးဖ်မြို့တော်ကဘာဘီယာဟိုလိုကော့စ်အထိတ်အမှတ်နေရာနီးမှာရှိတဲ့ရုံးမြင့်တန်ကြားထုံးလင်းတဲ့တာဝါတိုင်တစ်ခုဖျက်ဆီးခံခဲ့ရတာကိုဒီနေ့ထုတ်ပြန်တဲ့ဗီဒီယိုထဲမှာသမ္မတဗိုလိုဒီမီယာဇယ်လင်စကီကပြန်ပြောထားပါတယ်။တာဟာလူရင်ကြီးမှုနဲ့လုံးဝမကိုက်ညီပါဘူး။ဒီလိုဒုံးကျည်တိုက်ခိုက်မှုမျိုးကကျွန်တော်တို့ရဲ့ကီးမြို့တော်ဟာရုရှားအတော်များများအတွက်ဘယ်လိုမှမတိနာမနေနိုင်တဲ့မြို့ဖြစ်တယ်ဆိုတာပြနေပါတယ်။ကျွန်တော်တို့ရဲ့မြို့တော်အကြောင်းကျွန်တော်တို့ရဲ့ရာဇဝင်သမိုင်းအကြောင်းသူတို့ဘာမှမသိပါဘူး။ကျွန်တော်တို့ရဲ့သမိုင်းအကြောင်းကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အားလုံးကိုလက်ဆတုံးပစ်ဖို့သူတို့အမိန့်ရထားတာပါပဲလို့သမ္မတဇယ်လင်စကီကပြောပါတယ်။ကိုယ်တိုင်ကဂျူးလူမျိုးတူဖြစ်တဲ့သမ္မတဇယ်လင်စကီကကမ္ဘာတဝန်းကဂျူးတွေအနေနဲ့ယူကရိန်းမှာဖြစ်ပျက်နေတာတွေအပေါ်စိတ်စိတ်မနေကြဘူးတောင်းဆိုထားပါတယ်စိတ်စိတ်နေတာကြောင့်နာဇီဝါဒပေါ်လာတာပါရက်သားတွေကိုတတ်ဖြတ်နေတဲ့အပေါ်အော်ဟစ်ပြောဆိုကြပါယူကရိန်းတွေကိုတတ်ဖြတ်နေတဲ့အပေါ်အော်ဟစ်ပြောဆိုကြပါလို့သမ္မတဇယ်လင်စကီကတိုက်တွန်းထားပါတယ
်
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးပြစ်တင်ဆုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂဒုတိယညီလာခံမှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဆုံးဖြတ်ချက်မူလမ်းကိုပူတဲကမ္မကထာပြုရေးဆွဲတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံ94နိုင်ငံထဲမှာဆီယနာတင်ထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေအာဏာပြန်ရနေတဲ့အာဖဂန်နစ္စတန်နိုင်ငံတို့လည်းပါဝင်တယ်လို့ AP သတင်းမှရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုနေတဲ့လက်ရှိတမ်မန်ကြီးကဥကြော်မိုးထွန်းဖြစ်ပြီးသူဟာဂျာကာလာဒေါ်နီယေဆူယာ NUG ဘက်ကရည်တည်သူဖြစ်ပါတယ်။အာဖဂန်နစ္စတန်ကိုစားပြုတမ်မန်ကြီးကလည်းတာလီဘန်ဘက်ကိုကိုစားပြုလို့မဟုတ်ဘဲအရင်အာဖဂန်နစ္စတန်အစိုးရကခန့်အပ်တောင်းဆိုထားတာဖြစ်ပါတယ်။မဒီစစ်ကောင်စီကတော့ရုရှားကျူးကျော်စစ်ကိုထောက်ခံလို့ဆိုထားပါတယ်။ရုရှားအနေနဲ့နိုင်ငံရဲ့အထုကြောင့်အာဏာတည်ခံမြဲစေဖို့လှုံ့ဆော်ခဲ့တဲ့လှုံ့ဆော်တဲ့လှုံ့ဆော်ချက်လိုပဲမြင်တဲ့အကြောင်းနဲ့ရုရှားနိုင်ငံအနေနဲ့ကမ္ဘာညီညာရေးကိုထိန်းညှိထားတဲ့ကမ္ဘာချင်းဝင်ဆောင်ညီညာရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်ရည်တည်လျက်ရှိကြောင်းကမ္ဘာကိုပြသခြင်းဖြစ်မြင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောခဲ့ပါတယ်။အထူးညီလာခံဆုံးဖြတ်ချက်တဲ့ရုရှားဘက်ကထောက်ခံမဲ့နိုင်ငံတွေထဲမှာဘယ်လာရုစ်၊ကျူးဘားနဲ့မြောက်ကိုရီးယားတို့ပါဝင်ပြီးနိုင်ငံဆဆမရှိလာပါဘူး။ဆီယနာဒင်းမှုကိုဆန္ဒပြကောင်းကွက်ပွဲတွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံထားရတဲ့ရုပ်ရှင်သူဆောင် PDU အင်ဒရာကျော်စင်ပိုင်းတကုံနဲ့ဒါရိုက်တာဝိုင်းတို့ဒီကနေ့ပြန်လွတ်လာပြီလို့ VOA ကအတည်ပြုရရှိပါတယ်။တမ်မတော်ပြုခွဲအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုပုံမှန်ငန်းငါးကကြီးနဲ့ထောင်တန်းချမှတ်ခံထားတဲ့အထက်ကတချို့အမှုပညာရှင်တွေကိုပြန်လွတ်ပေးမယ့်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအစောပိုင်းမှာပြောခဲ့ပါတယ
်။ဒီနေ့အင်ဒရာကျော်ဝင်ရဲ့ PDU ရဲ့အပြင်လူမင်းရဲ့ဝင်းင်းပန်းရဲ့ပိုင်းတကုံရဲ့တော့ဘူးချောင်းဝင်းအခုပြန်လာ6ရောက်ရဲ့ကျွန်တော်မလေးရှားနိုင်ငံလာတဲ့ရောက်ဒီလွတ်ပါပြဟုတ်သွားတော့ကျွန်တော်ပြည်တန်တို့ညင်းနေမှာပါကိုလိုကဝန်ခံနေအပြည်တန်တို့ညင်းခွင့်ပြီးလိုက်တော့ပါဟုတ်ကဲ့အံဝင်နေပါပဲဘယ်ဟိုဟာကျန်တဲ့ဟိုရခင်တို့ကလွတ်ခဲ့တာလဲကျွန်တော်ခံဝင်နေပဲအံဝင်နေပါသူတို့ဘဒုဘုပဲကျွန်တော်လွတ်ပြီးဖြစ်ပြီးဒီအနေပတ်သက်ပြောကြဒီနောက်မှဒီပြည်မှုပြည်လူချင်းမရှိပါဘူးဆိုတဲ့ခံဝင်နေတယ်အားလုံးလွတ်တာဖြစ်ပါတယ
်စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာတော့beauty blogger ဝင်းမင်းတန်းကိုမန်ငါကကြီးနဲ့ကြာခံမှုရှိတဲ့တည်တံတွေကိုလူငင်းဝင်ပြုခဲ့တယ်လို့ဖော်ပြထားသလိုဒါရိုက်တာဝိုင်းကတော့အရေးယူထားတဲ့ပြမှုကိုပိတ်သိမ်းပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်း beauty blogger ဝင်းမင်းတန်းဟာတခြားပုံမှန်တစ်ခုနဲ့တည်တံချမှတ်ခံထားရတာကြောင့်ပြန်မလွတ်သေးဘူးလို့သိရပါတယ်။နောက်ထပ်လည်းဆက်လွတ်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပေမဲ့ဘယ်သူတွေကိုဆက်လွတ်မယ်ဆိုတာကိုတော့အတိအကျမပြောပါဘူး။အခုလူပိမဲ့အထဲမှာအဆူတော်ပူပူရဲတိုင်းနဲ့ဖန်စီခံထားရတဲ့ဉာဏ်ဥပညာရှင်တို့မပါသေးပါဘူး။ဆီယနာဒိန်းငင်ကလေးကနိုင်ငံရေးအရအကြောင်းအမျိုးနဲ့ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအကြိမ်ကြိမ်တောင်းဆိုထားတာပါ။နိုင်ငံရေးကျန်သားများကညီဆောင်ဆောင်ရေးအသင်း ABB ရဲ့စီးရင်တွေအရအခုချိန်ထိဖန်စီခံထားရသူပေါင်း 9,400 ကျော်ရှိပြီးအဲ့ဒီအရေအတွက်ကိုစစ်ကောင်စီဘက်ကတော့ငြင်းဆိုထားပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19ကီလိုဟတ်တင်ငါးလင်းငါတုံညာလိုင်းထိုမီတာ25ကီလိုဟတ်11603တုံညာလိုင်းထိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ပို့ထုံးလေးညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်နဲ့တောင်ကိုရီးယားကြားမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေကိုရည်ရှည်ဆန့်ကျင်လာတဲ့မြောက်ကိုရီးယားကယူကရိန်းအရေးကိုအုံချလာနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကယူကရိန်းရုရှားအကြက်အတဲကိုအုံချပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဘလောက်ခိုင်မာမှုရှိသလဲဆိုတာစမ်းသပ်လာနိုင်တယ်လို့တောင်ကိုရီးယားကအမေရိကန်စစ်တပ် USFK ထိပ်တန်းတပ်မှုကြီးအဖြစ် 2017 ခုနှစ်ကနေ3နှစ်ကြာတာဝန်ယူခဲ့တဲ့အငြိမ်းစားဗိုလ်ချုပ်ကြီး James Thurman ကပြောပါတယ်။ယူကရိန်းနိုင်ငံနဲ့ရုရှားတို့ကျူးကျော်တိုက်ခိုက်မှု6ရက်မြောက်ဖြစ်တဲ့ပုတ်ထူးနေ့အထိအိန္ဒိချင်းဥရောပနိုင်ငံတွေနဲ့အမေရိကန်ရဲ့အကူအညီမပါဘဲမြို့တော် Kiev ကိုယူကရိန်းပြည်သူတွေကာကွယ်နေရတာပါ။ယူကရိန်းကိုဝန်တိုက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်သူစစ်တပ်ကိုအမိန့်ပေးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မှာပဲအမေရိကန်တပ်ဖွဲ့တွေကိုယူကရိန်းကိုစီလုံးမှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောထားတာပါ။အမေရိကန်ဦးဆောင်တဲ့ NATO စာချုပ်အဖွဲ့ဝင်မဟုတ်တဲ့ယူကရိန်းပိုင်နဲ့နေတွေကိုကာကွယ်ပါမယ်ဆိုတဲ့လုံခြုံရေးဆိုင်ရာနှစ်ဖက်သဘောတူညီမှုကိုအမေရိကန်နဲ့ယူကရိန်းကြားလက်မှတ်ထိုးထားတာမရှိပါဘူး။ဒါပေမဲ့လည်းတောင်ကိုရီးယားကိုပြပကျူးကျော်မှုကနေကာကွယ်မယ်ဆိုတဲ့ကာကွယ်ရေးဆိုင်ရာသဘောတူညီမှုကိုတော့နှစ်နိုင်ငံလက်မှတ်ရေးထိုးထားပါတယ်။ရုရှားနိုင်ငံအကြက်အတဲတွေအဆုံးမသတ်သေးတဲ့များ2022ခုနှစ်က ကင်းရုပ်ရှင်ပွဲတော်မှာရုရှားကိုယ်စားလှယ်အဖွဲ့ကိုလက်မခံနိုင်ဘူးလို့ပွဲတော်ဝင်ရှိသူတွေကမတ်လတရက်နေ့မှာကြေညာပါတယ်။ယူကရိန်းပြည်သူတွေလက်ခံနိုင်တဲ့ပုံစံမျိုးနဲ့အချက်အသေးတွေကိုအဆုံးသတ်သွားမှာပဲရုရှားကိုယ်စားလှယ်အဖွဲ့ကိုလက်ခံမယ်လို့လည်းပြောထားပါတယ်။ယူကရိန်းကိုကျူးကျော်နေတဲ့ရုရှားရဲ့လုပ်ရအပေါ်အာဏာရဲ့ကိုမမှုပဲဆန့်ကျင်နေကြတဲ့ရုရှားပြည်သူတွေရဲ့ရဲစွမ်းတက်သည့်ကိုလည်းကင်းရုပ်ရှင်ပွဲတော်တာဝန်ရှိသူတွေကကာရဝပြုထားပါတယ်။လက်ရှိရုရှားစစ်အာဏာရှင်ကိုမဆုံမနစ်ဆန့်ကျင်တော်လာပြီးယူကရိန်းကိုဘုံကျဲတိုက်ခတ်တဲ့လို့ရအပေါ်လုံးဝတိမခံနိုင်ကြတဲ့သူတွေထက်မှရုရှင်လောကသားတွေအမှုပညာရှင်တွေလည်းပါဝင်ကြောင်းကြေညာချက်မှာပြောထားပါတယ်။1939ခုနှစ်မှာထိပ်တန်းရောက်နေခဲ့တဲ့ Venice ရုရှင်ပွဲတော်ကိုအီတလီဖက်ဆစ်အာဏာရှင် Benito Mussolini ဂျာဝင်ဆွဲပတာကိုဆန့်ကျင်ရာကအစပြုပြီးကင်းရုရှင်ပွဲတော်ပေါ်ပေါက်လာတာပါ။အဲ့ဒီလိုဖက်ဆစ်နဲ့နာဇီအာဏာရှင်တွေကိုဆန့်ကျင်ရာက1939ခုနှစ်မှာအစပြုခဲ့တဲ့တမိုင်းကျောင်းလိုပဲအကြမ်းဖက်မှုဖိနှိပ်မှုနဲ့မတရားမှုတွေကိုပြစ်တင်ရှုံချတဲ့အမှုပညာရှင်တွေနဲ့အတူကင်းရုပ်ရှင်ပွဲတော်ကရပ်တည်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တိုင်ဝမ်နဲ့ဒေသတွေမဟာမိတ်နိုင်ငံတွေဘက်ကအမေရိကန်အခိုင်အမာရပ်တည်နေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့အမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအကြီးအကဲအရာရှိဟောင်းကဒီကနေ့ပြောပါတယ်။ယူကရိန်းအကြက်တဲကြုံနေရချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးအရာရှိဟောင်းတွေပါတဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆီလုပ်ခဲ့ပြီးအဲ့ဒီအဖွဲ့ကိုမစ္စတာမူလန်ဦးဆောင်လာတာပါ။တိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးကအရင်ကတည်းကပုံမခိုင်မာအကောင်လာတယ်လို့လည်းတိုင်ဝမ်ကိုအလက်ပတ်ရောက်နေတဲ့ပူရဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌဟောင်းမိုက်မူလန်ကဒီကနေ့ပြောဆိုခဲ့တာပါ။တိုင်ဝမ်ပြည်သူတွေရဲ့အကြိုးကိုလိုလားတဲ့အမေရိကန်အနေနဲ့တိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးပြပြစေတဲ့ဘလို့တစ်ဖက်သက်အပြောင်းအလဲမျိုးကိုမဆိုးဆက်လက်ဆန့်ကျင်သွားမယ်လို့လဲမစ္စတာမူလန်ကတိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တွေ့ဆုံချိန်မှာပြောပါတယ်။အဲ့ဒီအစီအဝေးကိုတော့ Facebook ကနေတရက်ထုတ်လွှင့်ခဲ့တာပါ။ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကိုတူပိုင်နေမြစ်အဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံဘက်ကပုံမှန်မဟုတ်တဲ့လှုပ်ရှားမှုမျိုးမတွေ့ရဘူးဆိုတဲ့သတင်းတွေရထားပေမဲ့လည်းတိုင်ဝမ်ဘက်ကသတိနဲ့နေနေရတာပါ။တိုင်ဝမ်ကိုသူ့အုပ်ချုပ်မှုအောင်ပြန်ရအောင်လုပ်မယ်လို့တရုတ်အစိုးရကပြောဆိုထားပြီးလိုအပ်ရင်အင်အားသုံးမယ်လို့လည်းပြောထားပါတယ်။တိုင်ဝမ်ကလည်းသူ့ရဲ့နယ်မြေကိုခုခံကာကွယ်သွားမယ်လို့ကတိပြုပြောဆိုထားပါတယ်။ဖေဖော်ဝါရီလဆန်းလုံးကနိုင်စဉ်ပိုကူသူတရားဝန်ကျင်သားရှိခဲ့တဲ့ဟောင်ကောင်မှာဒီကနေ့ကိုဗစ်ပိုကူသူ 9,000 ခွဲကျော်နဲ့သေဆုံးသူကတော့ 118 ဦးရှိပါတယ်။မဖြစ်မနေပိုးစစ်ဆေးရမယ့်အစီအစဉ်တွေနဲ့ကန့်သတ်ချက်ချဖို့စီစဉ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။ပိုကူဆက်မှုအစ900ကျော်တိုးလာချိန်မှာအာနာပိုင်တွေရဲ့ဒီအစီအစဉ်ကြောင့်ပြည်သူတွေကြားစိုးရင်ပြည်အလံတကြားဈေးဝယ်ထွက်တာကိုလည်းတွေ့ရပါတယ်။ဟောင်ကောင်အာနာပိုင်တွေကတော့ပြည်သူတွေရဲ့အခြေခံလိုအပ်ချက်ကိုထည့်သွင်းစစ်ဆေးပြီးမှကန့်သတ်ချက်တွေချမယ်လို့ဒီကနေ့ပြောပါတယ်။စိုးရင်လွန်ပြီးတော့ပစ္စည်းတွေဝယ်ယူစုဆောင်တာမျိုးမလုပ်ဖို့လည်းတိုက်တွန်းထားတာပါ။နယူးဇီလန်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်။အစိုးရအမိန့်ကိုပါလီမန်မှာ၃ဘတ်ကျော်ကြားဆန်းချဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုနယူးဇီလန်ရဲတို့ကလူစုခွဲခဲ့ပါတယ်။မြို့တော်ဝယ်လင်တန်ကရာနဲ့ချီတဲ့ဆန္ဒပြသူတွေကိုမနက်လင်းအားကြီးချိန်မှာရဲတို့ကလူစုခွဲတာမှာငရုတ်ရည်ဖြန်းစီတွေကအတုံးပြုတ်ခဲ့တာပါ။အဲ့ဒီကအေရီယာသဝိုက်လမ်းတွေကိုပိတ်ဆို့ထားတဲ့ရာနဲ့ချီတဲ့ကာမျိုးစုံကိုလည်းဖယ်ရှားပစ်ခဲ့တာပါ။ငြိမ်းချမ်းစွာဆန္ဒပြသူတွေထက်အကြမ်းဖက်ဆန္ဒပြချင်တဲ့သူတွေပိုများလာတဲ့အတွက်အခုလိုဖယ်ရှားတာဖြစ်ပြီး36ဦးဖမ်းဆီးခဲ့တဲ့အကြောင်းနယူးဇီလန်ရဲဌာနကော်မရှင်နာမင်းကြီးအန်ဒရူးကော့စတာကပြောပါတယ်။American John Hopkins ကိုဗစ်သုတေသနစစ်တမ်းအရာကမ္ဘာတော်မှာပိုကူသူက438တန်းကျော်နဲ့သေဆုံးသူကတော့9.6တန်းကျော်ရှိပါတယ
် VOA American သံရဲ့ဗိုလ်ရုညသတင်းတွေကိုကိုချောသိမ့်နဲ့နားလောင်လို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးမေကွန်အကြောင်းပါ American သမ္မတရဲ့နိုင်ငံတော်ခြေပြမေကွန်မှာထူးထူးခြားခြားပြပရည်ထိတ်ဆုံးဦးစားပေးပြောသွားတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မနေ့ညကပြောတဲ့ဒီမေကွန်မှာယူကရိန်းကိုကျူးကျော်ထိုးစစ်ဆင်နေတဲ့ရုရှားပေါ်မဟာမိတ်တွေနဲ့အတူလက်တွဲဖိအားပေးဖို့ပြင်းပြထန်ထန်သတိပေးလိုက်ပါတယ်တစ်ချိန်တည်းမှာနိုင်ငံတဲငွေချေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်တာတွေကိုဖြစ်ရှင်းရေးကိုဗစ်ရောဂါတိုက်ဖျက်ရေးတွေကိုလည်းလွတ်တော်နေရရှိမှပြောတဲ့ဒီမေကွန်ထဲမှာအလေးပေးပြောသွားပါတယ်ဒီမေကွန်ကိုထောက်ခံသူတွေရှိသလိုအားမလိုအားမရဖြစ်ဝေဖန်သူတွေလည်းရှိပါတယ်ဒီမေကွန်းပေါ်ဥတ္တမောင်တန်ရဲ့အသုံးသက်ချက်ကိုဦးသိန်းထက်ဦးက Skype ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥတ္တမောင်တန်ခင်ဗျာမနေ့ကညကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ခြေပြမေကွန်းသူ့ရဲ့သမ္မတတက်တန်းအတွင်းမှာပထမဆုံးနိုင်ငံတော်ခြေပြမေကွန်းပြောသွားပါတယ်။ဒီနိုင်ငံတော်ခြေပြမေကွန်းမှာအားလုံးမျှော်လင့်ထားတဲ့အတိုင်းပဲယူကရိန်းကိုရုရှားကကျူးကျော်တဲ့အချိန်နဲ့ဒီအချက်အသေးတွေကြုံနေရတဲ့စစ်မဲ့ပြင်ဆင်မှုတွေကြုံရတဲ့အချိန်ကာလနဲ့တိုက်ဆိုင်နေတော့ဒီမိန်ကွန်းမှာယူကရိန်းရေးကိစ္စကပဲအဓိကလွှမ်းမိုးမယ်ဆိုပြီးတော့ကြိုပြီးတော့တွက်ဆထားတာရှိပါတယ်။ ဲ့တော့ယူကရိန်းနဲ့ပတ်သက်လို့အဓိကဘယ်လိုအချက်တွေကိုပြောသွားတယ်ဆိုတာစတေဗွန်နဲ့ပြောပြပေးပါခင်ဗျာ
ယူကရိန်းနဲ့ပတ်သက်ပြီးတော့ပြောသွားတာကတော့တနင်္လာနေ့ကြာတယ်ပေါ့နော်7မိနစ်လောက်ယူကရိန်းကိစ္စကိုပြောသွားတယ်နော်အဲ့ဒီမှာတော့ကျွန်တော်တို့တိတိကျကျဘာတွေကိုထပ်ကူညီပေးမယ်ဆိုတာကိုတော့ဖော်ပြမသွားဘူးဒါပေမဲ့ယူကရိန်းပြည်သူတွေနဲ့အတူအမေရိကရက်တည်နေတယ်ဆိုတဲ့နော်တင်ဂေတာသဘောဆောင်တဲ့နော်ကျွန်တော်တို့အဲပြောဆိုမှုတွေပြသမှုတွေကျွန်တော်ပြရတယ်ဥပမာအဖြစ်ဆိုတော့နော်ကျွန်တော်ယူကရိန်းအနိုင်ရဲ့နော်အကြောင်းနဲ့ဝတ်ထားတဲ့လည်းစီးလက်စီးလက်ကျွန်တော်တို့နော်ပရိုတိုမတ်ချူအနေနော်ကျွန်တော်စီးလာကြတာတော့တင်ထားကြတာပြရတယ်ပြီးလို့ရှိရင်ကျွန်တော်ယူကရိန်းသားအမကြီးကိုယ်တိုင်လည်းလာတယ်နော်သမရကိုတော့ပရိုနဲ့တူကျွန်တော်တို့ထိုင်
အမေရိကန်နိုင်ငံဆရာယူကရိန်းတမတ်ကြီးကိုလည်းတမရကရော်နဲ့တွေ့လိုက်ပါတယ်ဟုတ်ကဲ့အဲ့တော့ထောက်ပံ့မှုပေါ့နော်ဒီယူကရိန်းပြည်သူတွေနဲ့တူရပ်တည်ပါတယ်ဆိုတဲ့ထောက်ပံ့မှုအပြင်တခြားအမေရိကန်ပြည်အောင်စုဘက်ကဘလို့တော်တော်လာလာကူညီမှုတွေပေးနေတယ်လို့ပြောသွားပါတယ်ခင်ဗျအဓိက message ရ
ဆောင်းပေါ့နော်
ဟုတ်ကဲ့
ကျွန်တော်တို့ဒေါ်လာ10,000ဘူးရှိတဲ့အကူအညီယူကရိန်းအတွက်ပေးဘလို့ပေးမလဲဆိုတာကတော့တိတိကျကျကျွန်တော်တို့ပြောသွားတာမတွေ့ရဘူးဒါပေမဲ့ယူကရိန်းပြည်သူတွေလည်းထောက်ခံတယ်เนาะဒီအာဏာရှင်တွေနဲ့ပတ်သက်လာလို့ရှိရင်ကပောင်းကနေဖြစ်အောင်အာဏာရှင်တွေလုပ်သွားတာကိုလည်းသူကအထူးပြုပြီးတော့ပြောသွားတယ
် We the United States of America stand with the Ukrainian people throughout our history we've learned this lesson when dictators do not pay a price for their aggression they cause more chaos
အဲ့ဒါမို့ပူတင်ကအခုအချိန်မှာပုံပြီးတော့အထူးကြံဖြစ်နေပြီးတော့ယူကရိန်းပြည်သူတွေကเนาะကျွန်တော်ယူကရိန်းသဘောပြောသွားသလိုပဲเนาะနောက်ဆုံးမှာအမောင်ဝလင်းနဲ့အနိုင်ယူသွားနိုင်တယ်ဆိုတော့เนาะဒီမိန်ကုန်းကိုလည်းသူကကိုကပြီးပြောသွားတာလေးကိုကျွန်တော်ကြားလိုက်ရတယ်ဗျာ
ဟုတ်ကဲ့ဒီရုရှားပေါ်မှာအခုဆိုလို့ရှိရင်အမေရိကန်ပြည်တော်စုနဲ့အနောက်နိုင်ငံတွေကနေပြီးတော့စီးပွားရေးရဖိအားပေးမှုတွေတိုးပြီးတော့လှုပ်လာပါတယ်ဒီဖိအားပေးမှုတွေကရောဘယ်လောက်ဒီတိရောက်မှုရှိပါသလဲခင်ဗျဒီတိရောက်မှုเนี่ยပတ်သက်လို့ရောသမ္မတဘိုက်တန်ရဲ့မိန့်ခွန်းမှာထည့်ပြောသွားတာမျိုးရှိပါသလ
ားအခုရုရှားရဲ့ဘဏ္ဍာငွေပေါ့နော်တန်ပေါင်း630ဘီလီယံဘာမှလုပ်လို့မရတော့ဘူးဒါသမ္မတကမိန့်ခွန်းမှာသူပြောသွားတယ်အဲပြီးလို့ရှိရင်ကျွန်တော်တို့ငွေရုရှားငွေထိုးချသွားတယ်300ခန်းလုံးထိထိုးချသွားတယ်အဲ့တော့ဒီငွေဖောင်းဖောင်းမှုကလည်းရုရှားပြည်ထဲမှာထုတ်ပြီးတော့ပြန်ပြီးတက်သွားတယ်ဆိုတော့စီးပွားရေးအရလွန်နစ်လာတဲ့အချက်တွေကိုသူကပို့ပြီးတော့အထူးပြီးဇောင်းပေးပြီးတော့ပြောတော့တာကိုကျွန်တော်တွေ့ရတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒါကတော့ယူကရိန်းရေးနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အဓိကပြောတော်တဲ့အချက်တွေပေါ့နော်နောက်တစ်ခုကအမေရိကန်ပြည်ထောင်စုမှာလည်းအခုလိုစီးရေးရတင်းမာမှုတွေရုရှားနဲ့ဖြစ်နေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာလည်းငွေကြေးဖောင်းပွမှုပေါ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအခြေအနေက140အတွင်းမှာငွေကြေးဆယ်စုနှစ်တွေအတွင်းမှာငွေကြေးဖောင်းပွမှုအများဆုံးအခြေအနေကိုရောက်နေတယ်အမြင့်ဆုံးအခြေအနေကိုရောက်နေတယ်ဆိုပြီးတော့ဒီမှာဓာတ်ဆီဈေးတွေတက်လာတာမျိုးဒီကုန်စည်တုံးတွေတက်လာတာမျိုးတွေကြုံနေရပါတယ်အဲ့တော့ဒီအခြေအနေတွေကိုဖြေရှင်းဖို့အတွက်သမ္မတဘိုင်ဒန်အနေနဲ့ဘယ်လိုနည်းလမ်းတွေကိုသုံးသွားမလဲဆိုပြီးတော့ပြောသွားတာမျိုးရှိပါလိမ့်ခင်ဗျ
အထူးသဖြင့်တော့လောင်စာဆီကတော်တော်လေးအကြီးကကြတယ်ပေါ့နော်ငွေဖောင်းပွမှုကိစ္စမှာအဲအဲ့ဒါကြောင့်မလို့သူကဒီအရန်ဖြစ်နေထားတဲ့အမေရိကရဲ့အရန်လောက်စားစီပြည်ကိုနိုင်ငံတကာလောက်စားစီထုတ်လုပ်နေကြတဲ့နိုင်ငံတွေနဲ့မှညီနိုင်ပြီးတော့တန်ပေါင်း60ကျော်ကိုသူကဈေးကွက်ထဲကိုထည့်ပြီးရတာဖြစ်ရင်းနှံဈေးကိုထိန်းထားဖို့အတွက်သူစူးစမ်းတယ်ပေါ့နော်အဲ့တော့ဝေဖောင်းပေါင်းမှုတစ်ခုလုံးနဲ့ပတ်သက်ပြီးတော့သူရဲ့သဘောထားကတော့ဒါကယာယီပဲဖြစ်တယ်နော်အတော်တန်ကာလကြာလို့ရှိရင်ပြန်ပြီးတော့တည်လေသွားနိုင်တယ်လို့ပြောသွားတယ်ကျွန်တော်တွေ့လိုက်ရတယ်အဲ့တော့ဒီပိုင်းထဲမှာပဲเนาะကျွန်တော်တို့ပြည်သူတွေဝေး3အားပေါ့เนาะကျွန်တော်တို့ပို့ပြီးတော့များလာအောင် infrastructure project เนาะခြေကစောက်အောင်ပိုင်းဆိုင်ရာ project တွေအသုံးပြုမှုတွေပေါ့သူကဒီဝေဖောင်းပွမ်းမှုကိုချိတ်ဆက်ပြီးပြောတယ်အလုပ်ကရရှိရင်လည်းချိတ်ဆက်ပြီးပြောသွားတာတွေ့ရပါ
ဟုတ်ကဲ့အလို့ကရရှိရေးဆိုတာနဲ့ပတ်သက်ပြီးတော့အခုလိုကုန်စည်တုံးမြင့်နေတဲ့အချိန်မှာကုန်စည်တုံးတွေအမေရိကန်ပြည်တော်စုမှာကုန်စည်တုံးတွေမြင့်လာတဲ့အလို့ကရရှိရေးနဲ့ပတ်သက်ပြီးတော့အလို့ကရရှိရေးအပြင်လုံအားကနဲ့ပတ်သက်လို့ရောတစုံတရာပြောသွားတာရှိပါလားခင်ဗျ လူတွေရောက်ပြီးလူတွေရလာနေဝင်ဝင်တဲ့မလောက်မငါသုံးဆွဲနေရတယ်ဆိုတော့အဲတည်င်းတွေထွက်နေတဲ့အချိန်မလို့ပါဒါလည်းပဲအဲ
မူကတော့ဘူဝါဒအနေနဲ့ကတော့ထုတ်လို့ရေးစိပြန်သွားအောင်ဆောင်ရရဒါပေမဲ့လောက်ခကိုမြင့်ပေးရအဲ့တော့လောက်ခကိုတနာရီကို15ဒေါ်လာချီမြင့်ပေးဖို့လေကျွန်တော်တို့ဒီလွတ်တော်ကနေချရပါဘောနော်လွတ်တော်ကနေဆုံးဖြတ်မှာဖြစ်တဲ့အတွက်ကြောင့်မို့လို့တစ်ခါကကျွန်တော်တို့ Democratic Party ကိုစကြတဲ့ Republican Party ကလူတွေကိုလည်းဒါကိုဝိုင်းဝန်းကြဖို့သူကစော်ဟောသွားတာကိုလည်းကျွန်တော်တို့တွေ့လိုက်ရတယ်။နော်အလောက်ကိုင်းကိုပို့ပြီးတော့ရလာအောင်ပြက်ကထုတ်လို့ရနဲ့ပူပေါင်းမှုအတူတဖြင့်ရက်စစ်ကားတွေထုတ်လို့ဖို့ Infrastructure လို့ပြောတဲ့အခြေခံအဆောက်အဦပိုင်းဆိုင်ရာ Project ကြီးတွေကိုရဖို့ပေါ့နော်။အခုတည်းကကျွန်တော်တို့တနည်းတွင်းထဲမှာဆိုလို့ရှိရင်မိုင်ပေါင်းကျွန်တော်တို့6သိန်းခွဲတင်တယ်နော်6သိန်းခွဲဒါကျွန်တော်လမ်းအစ်တစ်တွေလောက်ပြီးပြီးတရားတွေကလည်း1500လောက်လောက်ဖို့ရှိတယ်နော် project ပေါင်းကလည်းသူကအများကြီးပေါ့နော်တောင်းချီပြီးတော့ project ရှင်ကိုလောက်ဖို့အဲသူတို့စီစဉ်ထားတာတွေရှိတယ်ဒါတွေအကုန်လုံးကခုနအလောက်ကရရှိနေတဲ့ဆက်ဆက်တယ်ဝေဖောင်းပွားမှုကိုရင်ဆိုင်ကင်ပြတာနဲ့လည်းဆက်ဆက်တယ်ပေါ့နော်တော့ဘူဝါဒတစ်ခုထဲမှာထူးခြားတာတစ်ခုကတော့ပါလဲဆိုလို့ရှိရင်သူကဒီအမေရိကန်နိုင်ငံတွင်းနဲ့မှာပဲထုတ်လို့ရေးပိုင်းနဲ့ပတ်သက်လာလို့ရှိရင်အမေရိကန်နိုင်ငံတွင်းမှာစရဲအမေရိကန်နိုင်ငံစကြည့်အမေရိကန်နိုင်ငံမှာပဲစုံနဲ့ထုတ်လို့ရဖြစ်စေတကူသွားမယ်လို့ဆိုရဲမူဝါဒအပြောင်းလဲတကူကျွန်တော်ပြရတယ
်။ဟုတ်ကဲ့ဒီ Republican နဲ့ Democrat ကြားမှာရင်းနှီးကလည်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲတာက Republican အစိုးရတွေ Republican သမ္မတတက်တဲ့လက်ထက်တွေမှာချမ်းသာတဲ့လူတွေကိုပဲအခွန်နဲ့ပတ်သက်လို့အခွင့်အရေးတွေပြရဲဆိုပြီးတော့ပြောတာမျိုးတွေလည်းရှိပါတယ်အဲ့တော့ဒီအခုတကောသမ္မတဂျိုးဘိုက်ဒန်ကသူ့ရဲ့မိန့်ခွန်းထဲမှာဒီဝင်ဝင်နေတဲ့လူတွေအတွက်အခွန်နဲ့ပတ်သက်လို့အကျိုးခံစားခွင့်တွေရောထည့်ပြောသွားတာမျိုးတွေရှိပါလားခင်ဗျဟ
ုတ်တယ်နော်ဘီလီယံချီနေတဲ့လူတွေကဥပဒေကိုအသုံးပြုပြီးတော့ခွန်တပြားမှမပေးတာကိုလည်းသူကပြောတယ်နော်ဒါကုမ္ပဏီကြီးတွေကိုဒါကြောင့်မို့ကုမ္ပဏီကြီးတွေကိုနော်သူအခွန်ကောက်ပို့ပြီးတော့ကောက်ဖို့အဲ့ဒါကလည်းခွန်တာကျွန်တော်တို့နိုင်ငံတကာသဘောတူညီချက်အရာဘလောက်ကြီးကောက်မယ်ဆိုတဲ့သဘောတူညီချက်ကိုလည်းသူကပို့ကပြီးပြောသွားတယ်။နောက်ပြီးတော့အဲဝင်ဝင်နေတဲ့လူပေါ့နော်ဝင်ဝင်နေတယ်ဆိုတာကလည်းအဲကျွန်တော်အလယ်လက်ဝင်ဝင်ရှိတဲ့လူပေါ့နော်ဆိုတော့4000အောက်ဝင်ဝင်ရှိတဲ့လူကသူနော်တပြားတော့ခုံမကောက်ဘူးဆိုပြီးတော့ဒီမိန်ကွန်းထဲမှာလည်းသူကထည့်ပြောသွားတာလည်းကြားလိုက်ရပါတယ
်။ဒါပေမဲ့အမေရိကန်ပြည်တော်စုမှာလူတွေသိမ်းနဲ့ချီပြီးတော့ဒေဆုံးတဲ့တန်းနဲ့ချီပြီးတော့ယောဂခံစားနေရတဲ့ဒီ COVID-19 ကပ်ယောဂကြီးရဲ့အန္တရာယ်လည်းမလွတ်မြောက်သေးပါဘူး။ဟိုယောဂဖြစ်ပွားမှုတွေကြာဆင်းလာတယ်ဆိုပေမဲ့ယောဂကြောင့်ဆေးရုံတက်ပြီးကုသနေရတာတွေသေဆုံးမှုတွေကလည်းရှိနေတော့မှဖြစ်ပါတယ်။အဲတော့ဒီကပ်ယောဂတိုက်ဖြတ်ရေးနဲ့ပတ်သက်လို့လည်းငင်းပွားမှုတွေရှိနေပါတယ်။အဲတော့ဒီကပ်ယောဂတိုက်ဖြတ်ရေးနဲ့ပတ်သက်လို့ရောသမ္မတဂျိုးဘိုက်ဒန်ကမနေ့ကမိန်ကွန်းထဲမှာတစုံတရာပြောသွားတာမျိုးရှိပါလားခင်ဗျ။ဟ
ုတ်ပါတယ်ပြောပါတယ်ခင်ဗျ။ဒီအချက်၄ချက်နဲ့ကပ်ယောဂကိုဆက်လက်ပြီးသူရင်ဆိုင်သွားတယ်ပေါ့နော်။ခုကတော့ကျွန်တော်တို့ဆက်ပြီးတော့ကာကွယ်ရေးကိုဆက်ပြီးလုပ်မယ်။ဒုတိယချက်ကတော့ကျွန်တော်တို့မျိုးဝဲအစ်စ်တွေပေါ်လာတယ်။အဲ့ဒီအတွက်ပြင်ဆင်ကြဖို့ပေါ့နော်။နောက်ပြီးတော့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ85ရာခိုင်နှုန်းလူထုကလည်းကာကွယ်ဆေးကိုရပြီးဖြစ်တဲ့အတွက်ကြောင့်မို့လို့အကုန်လုံးအလုပ်ကိုပြန်သွားကြ။နော်။အလုပ်တွေပြန်သွားမယ်။ကျောင်းတွေလည်းပြန်ဖွင့်မယ်။နော်။နောက်စရုံးတော်ချက်ကတော့ကဘာကြီးနဲ့ဆိုင်ပါမယ်။အဲ့တော့အမေရိကန်နိုင်ငံဟာကဘာကြီးရဲ့ကာကွယ်ဆေးအတွက်ဆက်လက်ပြီးတော့လှူဒါန်းနေဦးမယ်။နောက်ဆုံးချက်အနေနဲ့အဲတပ်ရပိုင်ကြီးကြိုးသွားတာကိုကျွန်တော်ကြားလိုက်ရတာကတော့နော်ကဘာကြီးနဲ့ဆက်ပါလေ။အဲ့ဒါကတော့ကဘာကိုကာကွယ်ဆေးဆက်ပြီးတော့အမေရိကန်နိုင်ငံဆက်လက်ပြီးလှူဒါန်းနေမယ်ဆိုတဲ့အချက်ပါပဲ
။ဒီယောဂခန်းစားနေရသူတွေကုသရေးနဲ့ပတ်သက်လို့ရောအမဆေးတွေဘလောက်လွယ်လွယ်ကူကူရကျွန်တော်တို့ရနိုင်မလဲပေါ့လေ။ဒါမျိုးတွေနဲ့ပတ်သက်လို့ရောသူဘာတွေထောက်ပံ့ပေးမယ်လို့ပြောသွားတာမျိုးတွေရှိပါလားခင်ဗျ။
အနောက်ဆုံးပြည်တဲ့သူအဲထက်ပြီးပြောသွားတဲ့အထက်မှာတော့တကယ်လို့စမ်းသပ်မှုနော်ပိုးတွေ့တယ်လို့စမ်းသပ်တွေ့ရှိတာ ਨੇ အဲ့ဒီဆေးဆိုင်မှာ antiviral pills ပေါ့နော် virus ကိုနိုင်တဲ့ဆေးအလကားရနိုင်လာမယ်အမေရိကန်ပြည်သူတွေအတွက်ဘာကတော့ covid ကိုလက်တွေ့ကြကြညင်ဆိုင်ဆုံးကျွန်တော်တို့အချက်တစ်ချက်လို့အဲပြောလို့ရတယ်ပြီးရင် covid နဲ့ဆက်နွယ်ပြီးတော့ဆေးရုံတွေအဲ့ဒါကလည်းသူကနော်ကျွန်တော်တို့Republican Party တွေနဲ့အတူတွဲလုပ်လို့ရနိုင်တဲ့ area တွေကိုပြောရင်းနဲ့သူထက်ပြီးတော့ဆေးရုံတွေကိုမြင့်တင်ဖို့နော်ဆေးရုံတွေရဲ့သုတေသနလုပ်ငန်းပိုင်းတွေကိုလည်းပို့ပြီးတော့ကျွန်တော်တို့နော်ထောက်ပံ့ပေးဖို့ နော်ဒါကိုလည်းအထူးပြုပြောသွားတာတွေ့ရတယ်အထူးပြုကိုဗစ်နဲ့လည်းပတ်သက်တာပေါ့နော်သူတင်တဲ့ကိစ္စတွေအကုန်လုံးက
ဟိုအမေရိကန်နိုင်ငံရေးသုံးသပ်တဲ့သူတွေအမြင်မှာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအခြေအနေကတစ်ဖွဲ့နဲ့တစ်ဖွဲ့ပါတီတစ်ခုနဲ့တစ်ခုကြားသူစဉ်တော်ဒီ Republican Party နဲ့ Democrat ကြားမှာသဘောထားကွဲလွဲမှုအကြီးမားဆုံးအချိန်ဆိုပြီးတော့အဲသုံးသပ်ပြောဆိုကြတာမျိုးတွေလည်းရှိပါတယ်အရင်အဲသမ္မတဟောင်းလက်ထက်တုန်းကဆိုလို့ရှိရင်လည်းပါတီနိုင်ငံရေးကိုအဓိကထားတဲ့ကွဲလွဲချက်တွေကြီးမားတဲ့ကြီးကြီးမားမားပေါ်ပေါက်နေတဲ့အချိန်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်အဲ့တော့တမရဂျိုးဘိုင်ဒန်ကသူတက်လာကလေးကတိုင်းပြည်ကိုပြန်စုစည်းမယ်ဆိုပြီးတော့အဲသူကြွေးကြော်ခဲ့တာမျိုးတွေလည်းရှိတော့ဒီမနေ့ကသူ့ရဲ့မိန်ကွန်းကပါတီနည်းရဲ့ကြားမှာညီညွတ်မှုကိုဘယ်လောက်အသာပေးပြီးတော့ဘယ်လောက်ဦးစားပေးပြီးတော့ဖြစ်နိုင်ချေကိုသူဆွေးနွေးသွားတာမျိုးတွေရှိပါလိမ့်ခင်ဗျအ
ဲယူကရိန်းကိစ္စမှာတော့ပါတီနှစ်ခုစလုံးကတင်းကြီးတင်းညွတ်ထဲပဲဗျဥမာထားပြီးလက်ခုပ်တီးကြတာတွေကိုကျွန်တော်တို့ကြည့်လို့ရမယ်ပေါ့နော်နော်ဒါပေမဲ့ပြည်တွင်းမူဝါဒတွေပြီးပြောတဲ့အခါမှာတော့နော်အဲထပ်ပြီးလက်ခုပ်ပြီးကြတာဒီမိုကရက်တွေကတီးကြပြီးမယ်လို့ရီပူဘလစ်ကန်တွေကထိုင်နေကြတာလည်းကျွန်တော်တို့တွေ့ရတယ်ဒါပေမဲ့အရင်နိုင်ငံတော်အခြေပြမိန်ကွန်းတွေမှာတွေ့ရတဲ့တစ်ဖက်ကနေမှအဲကျွန်တော်တို့ကောက်ဝတ်တော်အနေနဲ့အော်ဒါတွေပါတွေကတော့အဲတစ်ခါနှစ်ခါလောက်ပဲကြားလိုက်ရပြီးတော့ဒါလည်းခဏတစ်ဖြုတ်ပဲကြားလိုက်ရပြီးတော့မကြားလိုက်ရပါဘူးအဲနောက်ဆုံးမှာတော့အဲသမ္မတဂျိုးဘိုင်ဒန်ကနှစ်ဖက်ပေါ့နော်ကျွန်တော်တို့ဘုံလုံးလို့ရတဲ့နေပဲလေးခုရှိတယ်ဆိုပြီးပြောသွားတယ်တခုကတော့ကျွန်တော်ကျမ်းမာရေးစောင့်ချောင်းမှုပေါ့နော်ခုနစေးရကိစ္စတစ်ချက်ပို့လေးနော်အဲဒုတိယတစ်ချက်ကတော့ကလေးတွေရဲ့အတွက်နော်ကလေးတွေရဲ့စိတ်ကျမ်းမာရေးကနေစပြီးကလေးတွေပညာသင်ကြားရေးနောက်ပြီးတော့ကျွန်တော်တို့ဒီမူဂျိုတွေကိစ္စအနေစပြီးတော့ပေါ့ကလေးတွေကိုစောင့်ချောင်းရေးနောက်တစ်ချက်တစ်ချက်ကတော့ကျွန်တော်တို့ဘာပြောလဲဆိုရင်စစ်ပြန်ရဲဘော်ဟောင်းတွေကိုပူကြီးဖို့ပံ့ပိုးဖို့နောက်စရုံးလာအချက်ကတော့ကင်ဆာသုတေသနမှာအခုဝိုင်းဝန်းပြီးတော့ကင်ဆာသုတေသနအတွက်ပုံမှုပြီးတော့ပေါ်ထုတ်ရှာဖွေနိုင်အောင်ဝင်ကြည့်ဖို့နော်ဒီ area လေးကတော့ Republican Party နဲ့ Democrat Party ကတူတွဲပြီးလုပ်လို့ရပါတယ်လို့သဗ္ဗရဂျိုးဘိုင်ဒန်ကပြောသွားတာတွေ့ရပါတယ
်ဟုတ်ကဲ့ဟိုသုံးသပ်တဲ့သူတွေတော်တော်များများကတော့သမ္မတဘိုင်ဒန်ရဲ့မိန့်ခွန်းကတော်တော်လေးအကောင်းဘက်ကိုဦးတည်တဲ့မိန့်ခွန်းဆိုပြီးတော့သုံးသပ်ကြတာမျိုးတွေရှိပါတယ်ဒါပေမဲ့လည်းဥဒမောင်သံကုဏသုံးသက်ပြောသလိုပဲအခြေခံဆောက်မုံမှန်ရေးဆိုတဲ့ဥပဒေပြုရေးကိစ္စတွေမှာလွတ်တော်အတွင်းမှာငင်းပွားမှုတွေရှိနေပါလေ Republican ဘက်ကမထောက်ခံတာမျိုးတွေနောက်ပြီးတော့နိုင်ငံရေးရကွဲလွဲချက်တွေကတော့ရှိနေပါလေအဲ့တော့သူ့မိန်ကွန်းနဲ့ပတ်သက်ပြီးတော့ Republican ဘက်ကရောဘလို့တုံ့ပြန်မှုရှိပါပဲခင်ဗျာ Republican ဘက်ကလည်းကျွန်တော်ကြားလိုက်တာဟို Iowa ပြည်နယ်ကအုပ်ချုပ်ရေးမှု
အုပ်ချုပ်ရေး
ပြန်ပြီးတော့တုံ့ပြန်ပါလေအဲ့တော့ဘလို့တုံ့ပြန်ချက်တွေပြီးပါပါလေခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီအုတ်ချုပ်ရေးမှုရေဒီယိုပေါ့နော်ကျွန်တော်တို့ Iowa ပြည်နယ်အုတ်ချုပ်ရေးမှုရေဒီယို
နဲ့တူတယ်
ဟုတ်ပါဘူးဝေဖန်ပါတယ်ဝေဖန်တဲ့အခါမှာသူကအရင်တုန်းကအထက်တော်အမမြမရေးကိုလည်းထောက်ခံတဲ့ Republican Party ခေါင်းဆောင်တွေဖြစ်တဲ့ Mitch McConnell ရဲ့စကားကိုပြန်ကူးကားသွားတာတွေ့ရတယ်အဲ့ဒါကဘာလဲဆိုလို့ရှိရင် Afghanistan မှာဒေသတော်ကဝေယုံတော်ကဆုတ်ခွာခဲ့တဲ့အတွက်ကြောင့်မို့လို့ဒါက Putin အတွက်တကားကိုဖွင့်ပေးခဲ့တယ်နော်ဒါကိုသူကပြန်ကောက်တယ်ဒီလိုရှိရင်ဒီနိုင်ငံရဲ့မူဝါဒနည်းလို့နေယူကရိန်းကိုထောက်ခံတာเนาะနောက်ပြီးတော့နေတယ်အဲကြာလဲကြာလို့နေเนาะတော့အင်္ဂလိပ်လိုကတော့ too little too late เนาะဒီစကားပြောသွားတာကိုလည်းကျွန်တော်ဒါယူကရိန်းနဲ့ပတ်သက်ပြီးတော့ပေါ့เนาะဆိုတော့ဒီကျွန်တော်တို့အတူတစ်ဖြစ်ကတော့တပ်ပတ်ဂျိုးဘိုင်ဒန်ရဲ့အဲ approval rating ကိုခေါ်တဲ့လူကြိုက်များမှုပေါ့เนาะဒါကကျွန်တော်တို့အဲ့ဒီလိုသမ္မတအပေါ်မှာစိုက်မကြိုက်လေးလာတဲ့လေးလာချက်တွေပါလေ။ဘာသွားတွေ့ရလဲဆိုလို့ရှိရင်ငွေဖောင်းပွားမှုအပေါ်ကိုက်တွေ့တာ။နော်ဒါကိုအားမလို့အားမရဖြစ်ကြတာတွေ့ရတယ်။အထူးသဖြင့်ဒီအဲရေဒီယိုကလည်းဒီချက်ကိုပဲကန်ပြီးတော့နော်။ဒီတော့မိတ်စီဝိုင်းမူဝါဒမှာမထိရောက်ဘူးမကန်ပြတိုင်းဘူးလို့အဲပြောသွားတာတွေ့ရတယ်။ကျန်တာကတော့သူ့ရဲ့ဝေဖန်ချက်တွေအကုန်လုံးကကျွန်တော်နေ့စဉ်တစ်ပတ်နေမှာတွေ့ရတဲ့အချက်တွေကိုပဲเนาะထပ်ပြီးတော့ပြောသွားတာကိုတွေ့ရပါတယ
်။ဟုတ်ကဲ့အဥဒမမကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
။ဆက်ပြီးတော့အမေရိကန်နိုင်ငံရေးအခြေအနေဆက်ပြီးတော့စောင့်ကြည့်ကြသုံးသပ်ကြတာပေါ့ကျေးဇူးတင်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရဲ့မနေ့ညကနိုင်ငံတော်အခြေပြမိကွန်ကိုကိုသိန်းထိုင်ဦးနဲ့ဥဒမအောင်တန်းတို့ဆွေးနွေးသုံးသပ်ခဲ့ကြတာပါခင်ဗျာ။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။
Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တရဲ့ဗိုလ်ဒူးညအစီအစဉ်တွေကိုဆက်ပြောပြနေပါတယ်မချခင်ထုတ်လွှင့်ပေးမယ့်ဥချော်စံတာရဲ့မြန်မာရေးသုံးသက်ချက်နောက်အားကစားအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းအကြောင်းဆောင်းပါးကိုဆက်ပြောပြမှာပါတိုက်ပွဲကိုပထမဆုံးပြောတဲ့ဒီမေကွန်းမှာသမ္မတဂျိုးဘိုင်ဒန်ကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်တဲ့ရုရှားသမ္မတကိုပြစ်တင်ဝေဖန်လိုက်ပါတယ်ကက်ယောဂါကစီဝါပြန်လည်ထူဖို့ရေနောက်ကွန်ဆင်းတုံးကြီးမြင့်မှုလွှတ်တော်အတွင်ပါတီနှစ်ခုလုံးရဲ့ထောက်ခံမှုရမယ်ညွှန်ရေးလုပ်ငန်းစဉ်တွေအကြောင်းထည့်ပြောခဲ့ပါတယ်ဒီအကြောင်း VOA အင်ဗီဒေါ်သတင်းတော့ပါစီဝီရာကူဆာဝရာသတင်းပို့ထားတာကိုကိုစံဝက်လိုက်ပြောပြပေးပါပါခင်ဗျာ
Madam Speaker the President of the United States
သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့ဧပြီလတုန်းကလွတ်တော်နေရာရှိမှာမိန့်ခွန်းပြောကြားခဲ့ပေမဲ့နိုင်ငံတော်အခြေပြမိန့်ခွန်းအဖြစ်မနေ့အင်္ဂါနေ့ညကပထမဆုံးအကြိမ်ပြောကြားခဲ့တာပါဒီမိန့်ခွန်းဟာအစဉ်လာအဖြစ်ပြည်တွင်းအခြေအနေကိုဦးစားပေးပြောကြားလေရှိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ဝင်ရောက်ပြီးနျူကလ িয়ার တပ်ဖွဲ့တွေကိုအသင့်အနေထားမှာရှိနေကြဖို့ညွှန်ကြားလိုက်တာကြောင့်မင်ကွန်းအစမှာတွင်ပဲသမ္မတဗိုင်ဒန်ကဒီကိစ္စကိုဦးစားပေးပြောကြားခဲ့ပါတယ
် He thought the West and NATO wouldn't respond
နောက်အစုနဲ့ NATO ဖွဲ့ကတုံ့ပြန်မှာမဟုတ်ဘူးလို့သမ္မတပူတင်ကထင်ခဲ့ပုံရပါတယ်သူကကျွန်တော်တို့တွေအချင်းချင်းကြားသွေးကွဲအောင်လို့ဒီလွတ်တော်အတွင်းမှာဥရောပတိုက်မှာသွေးကွဲမှုတွေဖြစ်လာအောင်လုပ်နိုင်လိမ့်မယ်လို့ထင်ခဲ့ပုံရပါတယ်သူထင်ထားတာမှားပါတယ်ကျွန်တော်တို့ဟာသူ့ကိုရင်ဆိုင်ဖို့အသင့်ဖြစ်နေပါတယ်
ပါတီနီယာစလုံးကလွတ်တော်အမတ်တော်များများကယူကရိန်းကိုထောက်ခံတဲ့အနေနဲ့ယူကရိန်းအလံအယောင်အပြာနဲ့အဝါပါတဲ့ရင်တိုးတွေတက်ဆင်ထားကြတဲ့တစ်ချိန်တည်းမှာပဲသမ္မတကတော်ဂျီလ်ဘိုင်ဒန်ကလည်းအမေရိကန်ဆိုင်ရာယူကရိန်းသမ္မတကြီးအောက်ဆာနာမာကာရိုဗာကိုသူနဲ့အတူနိုင်ငံတော်အခြေပြမိန့်ခွန်းတက်ရောက်နားထောင်ဖို့ဖိတ်ကြားခဲ့ပါတယ်။ပြည်တွင်းရေးကိစ္စမှာတော့သမ္မတဘိုင်ဒန်အတွက်အကြီးမားဆုံးစိန်ခေါ်မှုဟာကာယောဂဘေးကလွတ်မြောက်ဖို့ပဲဖြစ်ပါတယ်။သူအစိုးရကကာကွယ်ဆေးအောင်မြင်စွာထိုးပေးနိုင်တဲ့အခြေအနေအပါအဝင် new normal ပုံစံသစ်မှာနေထိုင်တတ်ဖို့အခြေရောက်ပြီဆိုတာတွေကိုအလေးပေးပြောကြားခဲ့ပါတယ
်။ Living with COVID-19. But tonight I say
COVID-19 ဟာပျောက်ကွယ်သွားမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုနေကြတာတွေကျွန်တော်သိပါတယ်။ဒါကိုကျွန်တော်လက်မခံပါဘူး။ဒီယောဂပုဂ္ဂိုလ်လည်းတခြားယောဂတွေလိုမျိုးကျွန်တော်တို့တိုက်ဖြတ်သွားမှာပါ
။ဒါပေမဲ့ကာယယောဂကနေနလန်ပြန်ထူမဲ့အရေးဟာငွေကြေးဖောင်းပွားမှုကြောင့်အဟံတာဖြစ်နေပါတယ်။ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ 9.500 ခန့်တုံးရှိပါတယ်။သူ့ရဲ့အခြေခံလုပ်အားကတွန်းမြင့်ပေးရင်းနဲ့ပြည်တွင်းကုန်ထုတ်လုပ်မှုတွန်းမြင့်ရေးအစီအစဉ်တွေကဒီပြဿနာကိုဖြေရှင်းနိုင်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။
More goods moving faster and cheaper in America.
အမေရိကမှာအခြေခံအဆောက်အုံတည်ဆောက်ပြီးတော့တည်ထွင်ကြဆားမှုတွေလုပ်ဆောင်ရင်ကုန်ပစ္စည်းစည်းစိမ်မှုပုံမှန်မြန်ဆန်ပြီးဈေးနှုန်းလည်းတက်တာလာမှာဖြစ်တယ်လို့ကောင်းမွန်တဲ့လစာလည်းရရှိနိုင်ပါမယ်။ဒါကြောင့်မလို့နိုင်ငံခြားကတင်သွင်းတာတွေအပေါ်မှာမိခူအားထားမနေပဲအမေရိကန်နိုင်ငံအတွင်းမှာပဲကွန်ပျူတာတွေထုတ်လုပ်ကြရအောင်ပါ
။ကာယောဂဆိုင်ရာကန့်သတ်ချက်တွေနဲ့နှာခေါင်းစီးတက်တဲ့ကိစ္စတွေကိုလက်မခံသူ Iowa ပြည်နယ်အုပ်ချုပ်ရေးမှူး Kim Reynolds က Republican Party ကိုစားသမ္မတ Biden ရဲ့မိန့်ခွန်းကိုပြန်လည်ခြေပပြောကြားခဲ့တာမှာသမ္မတရဲ့ policy တွေဟာနောက်ပြန်ဆွဲနေတယ်လို့စွပ်စွဲလိုက်ပါတယ
် Back in time to the late 70s and early 80s
သမရဘာဒန်နဲ့သူ့ပါတီရဲ့အစီအစဉ်တွေဟာတိုင်းပြည်ကို1989ခုနှစ်နဲ့80ခုနှစ်တွေစီနောက်ပြန်ဆွဲရသလိုဖြစ်နေပါတယ်။မိသားစုတွေငွေကြေးဖောင်းပွားမှုတန်ခံရတဲ့တစ်ချိန်တည်းမှာပဲကျမတို့ရဲ့မြို့ပြတွေမှာရာဇဝမှုတွေကြီးထွားလာနေပြီးဆိုဗီယက်တပ်မတော်ကကမ္ဘာမြေပုံကိုအသစ်ပြန်ရေးဆွဲဖို့ကြိုးစားနေပါတယ်
။လူမှုစစ်တမ်းကောက်ယူတဲ့ထိပ်တန်းကုမ္ပဏီ၅ခုကကောက်ယူထားတဲ့စစ်တမ်းတွေအရသမရဘိုင်ဒန်ကိုထောက်ခံသူ47ရာခိုင်နှုန်းပဲရှိပါတယ်။သမရအနေနဲ့တန်ပြည်ကိုကာယောဂဘေးယူကရိန်းအရေးကိစ္စနဲ့ငွေကြေးဖောင်းပွားမှုအခြေအနေတွေကနေကဲထုတ်နိုင်မလားဆိုတဲ့အချက်တွေကဒီအခြေအနေကိုပြောင်းလဲစေမှာပါဒီမိုကရက်ပါတီကလွတ်တော်နေရာစလုံးမှာအနည်းငယ်သာအသာစီးရထားတာကြောင့်သမရဘိုင်ဒန်ကအားရစေမယ့်စကားကိုပြောကြားခဲ့ပါတယ
် The state of the union is strong because you
တန်ပြည်ချင်းကြီးကောင်းနေတာဟာအမေရိကန်ပြည်သူတွေရဲ့အင်အားတောင့်တမှုကြောင့်ဖြစ်ပါတယ
်ဒါပေမဲ့လူမှုဖူလုံရေးအသုံးစရိတ်ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးမဲပေးခွင့်တနက်ကန်ဆောင်ခွင့်ကတက်ရေးရတပ်ဖွဲ့ပြုပြင်ပြောင်းလဲရေးတို့အပြင်ကာယောဂါကြောင့်စိတ်ထိခိုက်ကြသူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီပေးရေးရန်ပုံငွေစတဲ့တမနာဘိုင်ဒန်အစိုးပြုထားတဲ့ဥပဒေကြမ်းတွေဟာအခုချိန်ထိမရေရာတဲ့အစ်စ်မှာပဲရှိနေပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြအမေကွန်ဆောင်းပါးကိုကိုယ်စားဝတ်လိုက်ပြောပြခဲ့တာပါအခုဆက်ပြီးမချခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြပေးပါပါခင်ဗျာ
ပထမကမ္ဘာစစ်အစပိုင်းမှာရုရှား Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင် Germany နဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသတွေတို့ချဲ့ခဲ့ပါတယ်။အဲ့ဒီအချိန်ရုရှား Empire မှာ Finland, Poland နဲ့ Ukraine နိုင်ငံတို့ပါဝင်ပြီးတော့ Bosnia ပင်လယ်ကွေ့ Baltic ပင်လယ်နဲ့ပင်လယ်နဲ့တို့စီကိုထွက်ပေါက်ရပါတယ်။ရုရှားနိုင်ငံအော်တိုဘာတော်လန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ Bolshevik အစိုးရက Finland ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါ။ပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တို့နဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ပိုလန်၊ဘဲလာရုစ်တစိတ်တွေကယူကရိန်း၊ဖင်လန်၊ဘော်လ်ကန်ဒေသနိုင်ငံများကိုရုရှားနေမည်လို့ကြေညာထားတာပယ်ဖျက်ပေးခဲ့ပါတယ်။အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရူမေးနီးယားကဘက်ဆာရာဗီးယားအခုယူကရိန်းနဲ့မော်လ်ဒိုဗာတချို့ပိုင်းတွေကိုဝင်ရောက်နေရယူထားပါတယ်။ရုရှား၊ဘဲလာရုစ်တစိတ်တွေကယူကရိန်း၊ဂျော်ဂျီယာ၊အာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်ခဲ့ပါတယ်။1920ပြည်လုံးနှောင်းပိုင်းနှစ်တွေမှာဥဇ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်အတွင်းမှာလည်းကာဂစ္စတန်၊ကာဂျစ္စတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါတယ်။ရုရှားကဖင်လန်ကိုကျူးကျော်ပါတယ်။နောက်နှစ်ငင်းငင်းရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နယ်မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နေဆက်မြင်တက်မှတ်နိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုကနေမော်လ်ဒိုဗာ၊အက်စတိုးနီးယား၊လက်တရီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်။ရုရှား၊မွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသအဆိုဗီယက်ထဲရောက်သွားပါတယ်။ချက်ကိုစလိုဗက်ကီးယားတွေကကာပက်တိုယူကရိန်းဒေသအဆိုဗီယက်ထဲရောက်သွားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါဆောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးရေးတိုက်ပွဲပြီးဆုံးသွားပါတယ်။ဂျော်ဂျီယာရဲကအကာဇီးယားနဲ့တောင်အိုဆက်ရှာဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ်။
ဖီယိုရီအမေရိကန်အသံရဲ့ဗိုလ်ရုညပတ်စင်ကဏ္ဍတွေကိုစပြပြပါတော့မယ်အခုပထမဆုံးတော့ဥကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ပါရုရှားချူချော်မှုကိုမြန်မာစစ်ကောင်စီထောက်ခံတဲ့အကြောင်းသုံးသက်ထားပါတယ်ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ချူချော်မှုကိုမြန်မာစစ်ကောင်စီကတက်တက်ကြွကြထောက်ခံနေတာဟာမြန်မာနိုင်ငံအတွက်အကျိုးစီးပွားတစ်စုံတစ်ရာဖြစ်ထွန်းနိုင်ပါသလားဒါအပြင်မြန်မာနိုင်ငံရဲ့အစဉ်လာဘက်မလိုက်နိုင်ငံခြားရေးဝါဒနဲ့ကောကိုက်ညီပါသေးရဲ့လားအမေရိကန်ကဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခမြန်မာရေးကျွမ်းကျင်သူခရစ်စတီနာဖင်နဲ့ဦးကျော်စန်တာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ပမ္မခခရစ်စတီနာဖင်ခင်ဗျာ။ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစစ်ကောင်စီကဆက်ဆံရေးလဲထောက်ခံကြောင်းထုတ်ပြန်ကြေညာပါတယ်။ဒီလိုရပေါ်ခရစ်စတီနာအနေနဲ့အံ့ဩမိပါလား
Well, we know that the Burmese military regime has a close relationship with Russia and
မြန်မာစစ်ဆိုးရကရုရှားနဲ့နှိကက်တဲ့ဆက်ဆံရေးရှိတယ်။ရုရှားစီကလက်နက်တွေအများပြားရရှိနေတယ်။စစ်ပွားရေးနဲ့ကုန်သွယ်ရေးတွေလည်းရှိနေတယ်။စစ်ကောင်စီကလောလောဆယ်မှာအရန်ထိကျန်ဖြစ်နေပြီးတော့တရားဝင်အစိုးရမဟုတ်တဲ့သူတို့နဲ့ဆက်ဆံနိုင်တဲ့နိုင်ငံတွေကလည်းတိတ်နေနေတယ်။ဒီချိန်မှာရုရှားကသူတို့ကိုဒီအသိမှတ်ပြုကျင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးရုရှားချူချော်မှုကိုထောက်ခံပြီးတော့ပြောကြတာကတော့သိပြီးတော့အန်အောသင့်စရာကောင်းတယ်လို့မထင်ပါဘူ
းဆိုလိုတာကစစ်ကောင်စီဟာဒါကိုသူတို့အကျိုးအတွက်ထောက်ခံတယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီလိုဆိုရင်သူတို့အကျိုးအပြင်မြန်မာနိုင်ငံပြည်သူတွေတရားလုံးအတွက်ဒါနိုင်ငံရဲ့အမျိုးသားအကျိုးစီးပွားအတွက်ကောဘယ်လောက်ထိတရားမှုရှိနိုင်တယ်လဲ
National
interest revolution. Yeah, it is absolutely no good for the national interest. ချူချော်အာဏာပိုင်နိုင်ငံတခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံတာကမြန်မာပြည်သူတွေရဲ့အမျိုးသားအကျိုးစီးပွားအတွက်လုံးဝမကောင်းပါဘူး။ဆိုတော့ဒီတရုတ်ဒါမှမဟုတ်ရင်တခြားနိုင်ငံတခုကမြန်မာနိုင်ငံကိုကျူးကျော်ရင်မြန်မာပြည်သူတွေဘယ်လိုခံစားရမလဲဆိုတာပဲစဉ်းစားကြည့်ပါ။ဒီတရုတ်ကဒါကငါတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးလိုအပ်ချက်ရာကျူးကျော်တာဖြစ်တယ်လို့ပြောရင်ရောရုရှားနိုင်ငံကယူကရိန်းနိုင်ငံကိုကျူးကျော်ရင်မြန်မာပြည်သူတွေဘယ်လိုခံစားရမလဲဆိုတာပဲစဉ်းစားကြည့်ပါ။ ကျမဆိုလိုတာကနိုင်ငံတစ်ခုကအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံနေဆိုတာလုံးဝကိုယူသွန်မိုင်မဲတဲ့လုပ်ရဖြစ်ပါတယ်
။တကယ်တော့ယူကရိန်းဟာလည်းမြန်မာနိုင်ငံစစ်တပ်ကိုတန်ကြက်ကလူမျိုးရေးကားတွေရောင်းချတဲ့ဆိုပြီးတော့အပြောဆိုခံရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဆိုတော့အခုစစ်တပ်စီရဲ့လူရကအဲ့ဒီကိစ္စကိုတော့မှမထောက်မညာဘူးဆိုတဲ့သဘောပေါ်ရ။
Yeah, it's a very short-sighted decision.
ဟုတ်ပါရဲ့ဒါကတိတ်ကိုအမြင်မကျဲတဲ့ရေရှည်ကိုမစင်စားရဆုံးဖြတ်ချက်ဖြစ်ပါရဲ့ရှင
်နောက်တစ်ခုကလည်းမြန်မာရဲ့နိုင်ငံသားရေးမူဝါဒမှာနောက်ဆုံးသူတို့သုံးထားတာက independent active non aligned ဆိုပြီးတော့သုံးထားတာတွေ့ရပါတယ်ဆိုတော့အခုရုရှားပြည်ပမှုကိုထောက်ခံလိုက်တော့သူတို့ပြောတာ non aligned ဘယ်မှလိုက်ဘူးဆိုတဲ့သဘောတရားကရော
Yes it's it goes against Myanmar's
ဟုတ်ပါရဲ့ဒီလိုရက်ကမြမအစင်လာဘယ်မလိုက်မူဝါဒနဲ့လဲဆန့်ကျင်နေပါရဲ့
ဆိုတော့သူတို့နိုင်ငံသားရေးဝါဒကိုဘယ်လိုပြန်ပြီးအသေးပဲဖွင့်ရတော့
Well you know the National Unity Government has said that they
မြို့သားညီညွတ်ရေးဆိုရ NUG ကတော့ Ukraine ပေါ်မှာကျူးကျော်မှုကိုတရားမဝင်ဘူးလို့ကြေညာထားပါတယ် NUG ရဲ့သဘောထားကမြမပြည်သူလူထုအများစုရဲ့ဆန္ဒကိုကိုစားပြုထင်ရတယ်လို့ယူဆနိုင်ပါတယ်မြမပြည်သူအများစုကလည်းဒီကျူးကျော်မှုကိုလက်မခံနိုင်ပါဘူး
စစ်ကောင်စီပြောတာကတော့ဒီကျူးကျော်မှုကရုရှားနိုင်ငံအတွက်အချုပ်အခြာအာဏာထိန်းသိမ်းရေးကိုပြတ်လိုက်တာဖြစ်တယ်အဲဒါကြောင့်လွတ်ပိုင်ခွင့်ရှိတယ်လို့ဆိုထားပါတယ်ဆိုတော့ရုရှားနိုင်ငံရဲ့အချုပ်အခြာအာဏာဟာဒီညမှာတကယ်ပဲထိပါနေတဲ့အခြေအနေရှိလို့လားခင်ဗျစစ်ကောင်စီကဒီလိုယူဆရအောင
် I can't say how they're thinking but I did want to explain a little bit about the relationship between Russia and
Ukraine လို့လို့တွေးရဆိုတော့ကျွန်မမသိပါဘူးဒါပေမဲ့ဒီညမှာရုရှားနဲ့ Ukraine ဆက်ဆံရေးကိုနည်းနည်းရှင်းပြကြပါလိမ့်1992ခုနှစ်မှာယူကရိန်းကလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါပြီ။အဲ့ဒီမတိုင်ခင်ကတော့ဒီဆိုဗီယက်ပြောင်စုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပါရဲ့။ဒါပေမဲ့ဆိုဗီယက်ပြောင်စုတဲ့ပါခဲ့တာကလည်းသူတို့ရဲ့ရွေးချယ်ချက်ရပါခဲ့တာတော့မဟုတ်ပါဘူး။ရုရှားအင်အားကြီးနေတဲ့အချိန်မှာဆွဲသွင်းခံခဲ့ရတာပါ။1992ခုနှစ်မှာဆန္ဒခံယူဝဲလို့တော့90ရာခိုင်နှုန်းကျော်ကလွတ်လပ်ရေးယူဖို့ဆုံးဖြတ်ခဲ့ပါရဲ့။ဒီကနေ့မှာတော့ယူကရိန်းကရုရှားရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ရုရှားကပြောနေတာပါ။အမိုင်းတခြားဆက်ဆက်နေကြတာလို့ဆိုပါတယ်ပြီးတော့ယူကရိန်းမှာလည်းရုရှားစကားပြောတဲ့သူတွေအများပြားရှိပါတယ်သမ္မတဇလန်စကီကိုရိုင်းတော်မှာရုရှားဘာသာစကားကိုပြောဆိုသူလည်းဖြစ်ပါတယ်ယူကရိန်းမှာဒီလိုမျိုးရုရှားစကားပြောတဲ့သူတွေရှိနေတယ်ဆိုပေမဲ့လည်းသူတို့ကိုရိုင်းလည်းရုရှားကျူးကျော်မှုကိုဆန့်ကျင်ကြတာပါဒါကသူတို့ရဲ့မိခင်ရုရှားနိုင်ငံနဲ့ပြန်လဲပေါင်းစည်းမှုလို့မမြင်ကြပါဘူးသူတို့ရဲ့အချုပ်အခြာအာဏာကိုထိပါစော်ကားတယ်လို့ပဲမြင်ကြပါတယ်ရုရှားရဲ့နောက်ထပ်အကြောင်းပြချက်တစ်ခုကတော့ယူကရိန်းက NATO ဖွဲ့တွေကိုဝင်ဖို့လုပ်နေတာကိုဟန့်တားနေတာလို့ဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းက NATO ကိုဝင်ဖို့ပိုင်းဖြတ်လုံဆောင်မှုမရှိသေးပါဘူး။အနာဂတ်မှာဖြစ်နိုင်ွယ်ရှိပါတယ်။ဘာပဲဖြစ်ဖြစ်ဒီကနေ့ယူကရိန်းကိုကျူးကျော်တာကတော့လုံးဝအတိတ်ပဲမရှိပါဘူး
။ရုရှားကျူးကျော်မှုကိုထောက်ခံတဲ့အကြောင်းဒုတိယအကြောင်းပြချက်တစ်ခုကစစ်ကောင်စီကပြောလဲဆိုရင်ရုရှားဟာကမ္ဘာညီညာရေးအတွက်အင်အားချိန်ဝင်ရှာထိမ့်ကြီးတဲ့နေရာမှာအရေးပါတဲ့အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဆောင်ပြသရတယ်လို့ဆိုပြန်ပါတယ
်။ Well, I think we can see that you know the fears around the world have really ratcheted up.
ဒီကျူးကျော်မှုကြောင့်ကမ္ဘာမှာစိုးရိမ်မှုတွေလျှင်လျင်မြန်မြန်ကြီးထွားလာနေပြီးတော့ပူတင်ကလည်းနျူကလ িয়ার တပ်ဖွဲ့တွေကိုအသင့်ပြင်ထားနိုင်တယ်လို့မကြခင်ကပဲပြောလိုက်ပါတယ်။ဒီတော့စစ်ပွဲကယူကရိန်းထက်အများကြီးကျယ်ပြန့်လာမယ်လားလားရှိနေပါတယ်။ပူတင်ကဒီကျူးကျော်မှုကိုမလုပ်ခင်ကဘာလုံခြုံရေးပြဿနာမှမရှိခဲ့ပါဘူး။သူပဲဖန်တီးလိုက်တာဖြစ်ပါတယ်။ဒီနေရာမှာကျွန်မပြောချင်တဲ့နောက်တစ်ချက်ကဒီလိုပါ။နိုင်ငံကြီးတစ်ခုကသူတို့လုံခြုံရေးအတွက်ဆိုပြီးတော့တခြားနိုင်ငံတစ်ခုအပေါ်မှာကျူးကျော်တဲ့လုပ်ရပါ။ဆိုပါတော့ဒီတရုတ်ကလည်းငါတို့လုံခြုံရေးအတွက်ငါတို့အင်အားကိုပြကျင်လို့ဆိုပြီးတော့မြန်မာနိုင်ငံကိုကျူးကျော်ရင်ရောဘယ်လိုရှိမလဲ။ဒီလိုအကြောင်းပြချက်ကတိတ်ကိုအန္တရာယ်ကြီးမားပါတယ်။နိုင်ငံငယ်တစ်ခုအနေနဲ့ဒီလိုပြောကြားလိုက်တာကအရန်အံ့ဩစရာကောင်းပါတယ်။တကယ်တော့သူတို့နိုင်ငံကိုယ်တိုင်ဒီလိုအကြောင်းပြချက်နဲ့ကျူးကျော်လာတဲ့မူဝါဒရဲ့တားကောင်ဖြစ်လာနိုင်ပါတယ်
။ဆိုတော့စစ်ကောင်စီကဒါရီကိုထက်သွင်းမစင်စားဘဲနဲ့ရုရှားကျူးကျော်မှုကိုဇွတ်ထောက်ခံလိုက်တာဟာဘာကြောင့်လဲ။တချို့ကတော့သုံးသပ်ကြပါတယ်။ရုရှားရဲ့အစိပ်ပြူတာကိုခံကျင်လို့နောက်ပြီးတော့လက်နဲ့ရောင်းပေးတာကိုသူတို့ကျင်းတတ်လို့ဒါမျက်နှာလုတ်တယ်ဆိုတဲ့သဘောပေါ့ဗျာ။လူတွေကဝေဖန်ပြောဆိုပြရတာရှိပါတယ်။ခရစ်စတီးနာဘယ်လိုသဘောပါလဲ။
You know, again, I...
ဒီကလည်းကျမကမြန်မာရှစ်ကောင်းဆောင်နေတဲ့စကားမပြောရတော့သူတို့ရဲ့စဉ်းစားချက်ကိုတော့ကျမအသေးချာမသိပါဘူး။ဒါပေမဲ့သူတို့အခုချိန်ထိပြောဆိုထားတာကိုပြန်ပြီးတော့စဉ်းစားဖို့မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကသူတို့နိုင်ငံအတွက်သမိုင်းတွင်စေမဲ့နောင်တရရစရာဖြစ်နေပါတယ်။
ဒီနေရာမှာကျွန်တော်စဉ်းစားတာကတော့မြန်မာစစ်ကောင်စီရဲ့ထောက်ခံမှုကရောရုရှားနိုင်ငံအတွက်အားထားလောက်ရလားရုရှားကရောတကယ်ပဲအလေးထားပါမလားဆိုတာပဲဖြစ်ပါတယ
် Of course Russia wants to see as many countries as possible lining up
ရုရှားကတော့သူတို့လုပ်ရက်မှာထောက်ခံအားပေးတဲ့နိုင်ငံတွေများနိုင်တလောက်များစီချင်တာတည်ကြပါရဲ့ဒါပေမဲ့လည်းဒီကိစ္စအတွက်မြန်မာနိုင်ငံပေါ်မှာမိကိုအားထားတယ်လို့တော့မထင်ပါဘူးတရုတ်ရဲ့ထောက်ခံအားပေးမှုကပိုပြီးအရေးကြီးတယ်ဆိုတာသိကြပါရစေ။အခုခါမှာရုရှားကယူကရိန်းနဲ့ဆက်ဆက်ဆွေးနွေးလာတယ်ဆိုတာကလည်းနိုင်ငံတွေအများအပြားကလှည့်လည်မြင်မြင်နဲ့တုံ့ပြန်ဆန့်ကျင်ကြတာ။နောက်ပြီးတော့ဗန်နာရေးတန်ခတ်မှုသူတို့ဝေဟင်ပြန်တန်းခွင့်ပိတ်ပင်မှုဒီလိုဟာတွေကိုရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ထိခိုက်စေနိုင်မှာဖြစ်လို့ပါ
။တကယ်တော့တရုတ်တို့အိန္ဒိယတို့လိုမြန်မာအင်ဂျင်နီယာနိုင်ငံကြီးတွေအထူးသဖြင့်တရုတ်ကပေါ့လေရုရှားရဲ့ကြည့်ကြမှုကိုပြတ်ပြတ်သားသားထောက်ခံအပ်ပေးတာတော့မတွေ့ရပါဘူးထင်းထင်းမင်းမင်းလှုပ်ဖို့စီစားဆွေးနွေးဖြေရှာဖို့သာပြောနေရတာတွေ့ရပါတယ်ဆိုတော့မြန်မာစစ်တောင်စီဟာဒီနေရာမှာတရုတ်ထက်တောင်ပိုတက်ကြွပြီးတော့ရုရှားကိုထောက်ခံနေပါလားဆိုတာစဉ်းစားကြည့်ရပေါ့ဗျာ
Yeah it's true that the military regime in Myanmar has been one of the most outspoken defenders of theinvasion and has gone even further than China but I would say it
is မြန်မာရေမြန်မာစစ်ကောင်စီကရုရှားကျူးကျော်မှုကိုထောက်ခံတဲ့နေရာမှာဒေရိုးအကြဆုံးအပေါ်ထင်အပြတ်သားဆုံးဖြစ်နေပါတယ်တရုတ်ထက်တောင်မှရှေ့တန်းရောက်နေပါတယ်ဒါမဲ့လည်းမကြသေးမီနှစ်တွေအတွင်းမှာတရုတ်နဲ့ရုရှားအထူးနီးကပ်လာတာကတော့စိုးရိမ်စရာဖြစ်ပါတယ်ပြီးတော့ February လဆော်ပိုင်း Olympic ဖွင့်ပွဲမှာပူတင်နဲ့ရှီဂျင်းပင်တို့တွေ့ကြတော့နေတိုးစစ်စာချုပ်အဖွဲ့ကိုဆက်ပြီးတော့မချဲ့ထွင်ဖို့ရုရှားရဲ့တောင်းဆိုချက်ကိုတရုတ်ကထောက်ခံကြောင်းပြီးတော့အမေရိကန်ဥဆောင်ပြီးတော့ဂျိုးပန်းနေရတဲ့တခြားနိုင်ငံတွေမှာဒီမိုကရေစီထွန်းကားရေးလုပ်ရက်ကိုနှစ်နိုင်ငံပူးရဲဆန့်ကျင်ဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဆိုတော့တရုတ်ကအခုရုရှားရဲ့ကျူးကျော်မှုအပေါ်အပြေးဝဘုံဝင်မကြပေမဲ့လည်းရုရှားနဲ့တိတ်ပြီးတော့ခိုင်မာတဲ့ဆက်ဆံရေးကရှိနေတာပါ။အခုရုရှားရဲ့ကျူးကျော်မှုကိုဟန်တာပေးဖို့အမေရိကန်ပြည်သူကတရုတ်ကိုချဉ်းကပ်ဖို့စူးစမ်းနေပါတယ်။ဒါကိုတရုတ်ကလက်မခံဘဲနဲ့ပယ်ချခဲ့တာပါ။ဒါကမြန်မာပြည်သူလူထုတွေနဲ့တကွာနိုင်ငံအားလုံးအတွက်တကယ့်ကိုစိုးရိမ်စရာဖြစ်နေပါတယ်
။ဆိုရင်ဒီလိုရဟာအာဆီယံအတွက်ကောတစုံတရာထိခိုက်နိုင်ွယ်ရှိပါလား။
Well, I think that as we know China has its own territorial interests. One is potentially retaking Taiwan and making Taiwan come under the control of the Chinese Communist Party.
ဒီအတိုင်းပါပဲ။တရုတ်ကနယ်ပယ်ဆိုင်ရာစိတ်ဝင်စားမှုတွေအကျိုးစီးပွားတွေရှိနေပါရဲ့။တခုကတော့ထိုင်ဝမ်ကိုပြန်လည်ရရှိရေးတရုတ်ကွန်မြူနစ်ပါတီလက်အောက်ထားရှိရေးဖြစ်ပါရဲ့။တခါအိန္ဒိယနဲ့အငင်းပွားနယ်စပ်မှာတိုက်ခိုက်တာတွေလည်းရှိနေပါရဲ့။ဆိုတော့တရုတ်ရဲ့နယ်မြေချဲ့ထွင်ရေးအလားအလာကိုတွေ့ရပါရဲ့။ဆိုတော့ဒါဟာတရုတ်နဲ့တောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့အာဆီယံအတွက်လည်းစိုးရိမ်စရာဖြစ်ပါတယ
်။အာခရစ်စတန်ကျွန်တော်သိချင်တာကရုရှားရဲ့ကျူးကျော်မှုမြန်မာနိုင်ငံစစ်ကောင်စီကတက်တက်ကြွကြွထောက်ခံလိုက်တဲ့ကိစ္စကြီးအာဆီယံကိုဘယ်လိုရက်ခတ်မှန်းလဲဆိုတာဒီစားဖြစ်ပါတယ
်။ I think you know ASEAN always wants to speak with one voice and it's disappointing that for I'm sure many in ASEAN that
အာဆီယံကအားလုံးတက်တန်နဲ့ထွက်ချင်မယ်တညီတညွတ်ထဲပြောချင်မယ်လို့ထင်ပါတယ်။မြန်မာကတော့extreme position အစွန်ရောက်တဲ့ရည်တည်မှုကိုပြသလိုက်တာပါအာဆီယံနိုင်ငံအများစုကတော့ဗမလိုက်မှုကိုပြသဖို့ကြိုးပမ်းကြပါတယ်ကျူးကျော်မှုကိုမထောက်ခံကြပါဘူးဆိုတော့ဒီကိစ္စမြန်မာကဘေးကျွန်ထွက်နေပ
ါယူကရိန်းကိုရုရှားကျူးကျော်တဲ့အကြောင်းဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ပါအခုတော့အားကစားခဏပါရုရှားကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်အားကစားလောကအတွင်းကထူးထူးခြားခြားဆန့်ကျင်ကန့်ကွက်မှုတွေနဲ့ရည်ရွယ်မှုတွေအကြောင်းကိုကိုရန်နိုင်ကဒီတစ်ပတ်စူးစီးပြောပြထားပါတယ်ခင်ဗျာ
။ရုရှားကယူကရိန်းကိုစီးရီးအကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကကမ္ဘာတစ်ပတ်အရေးယူပိတ်ဆို့တာတွေဆန့်ကျင်ကန့်ကွက်တာတွေဖြစ်လာနေနေမှာပဲအားကစားလောကအတွင်းမှာလည်းရုရှားပေါ်အရေးယူမှုတွေရှိလာနေပါတယ်။ရုရှားကယူကရိန်းကိုစတင်တိုက်ခိုက်လိုက်ချိန်မှာပဲကမ္ဘာ့ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကရုရှားရဲ့ရန်လိုတဲ့လုပ်ရည်တွေကိုပြစ်တင်ရှုတ်ချခဲ့ပြီးတော့ယူကရိန်းပေါ်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်မှုကိုလည်းထောင်းဆိုလိုက်ပါတယ
် We are very worried about the situation and obviously this was also a topic that
ဒီအခြေအနေကိုကျွန်တော်တို့အလွန်စိုးရိမ်မိပါတယ်ဒီကိစ္စကိုလည်း FIFA ကောင်စီမှာဒီနေ့ဆွေးနွေးဖို့ပြောထားပြီးဖြစ်ပါတယ် FIFA အနေနဲ့ကတော့အခုလိုရန်လိုတဲ့လုပ်ရည်တွေကိုချက်ချင်းရပ်တန့်ပြီး Ukraine ma hinya ya shi go myo lin ba de. Russia ga Ukraine go sin yin a tong bi tai khai da go FIFA a ni ne pit tin shou cha de lo. Le lo a chan phat mu myo go ma so shou cha ba de. Di kaisa ma pa win pat tet ni tu ri a long swin nwe bi nyanyan yi ya aw lo bu chano ro taung so de lo. Di piti pa ga ma ti khai tu ri a long da da de shi de lo le pyo chin ba de.
ยูโฟยอบบอลลูนพั่วจุกก็เลยรัสเซียနိုင်ငံကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချပြီးတော့အခုလိုရုရှားဘက်ကစီးရီးရကျူးကျော်တိုက်ခိုက်လိုက်တာကြောင့်ဒါပေမဲ့မီလာ21ရက်နေ့ကျရင်ကစားမဲ့ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်ကိုရုရှားနိုင်ငံစိတ်ပီတာစဘတ်မြို့မှာမကျင်းပတော့ပဲပြင်သစ်နိုင်ငံပဲရစ်မြို့မှာပြောင်းပြီးကျင်းပသွားမယ်လို့တောက်ကြနေ့ကဆုံးဖြတ်လိုက်ပါတယ်ရုရှားဘက်ကတော့ UEFA ရဲ့ဆုံးဖြတ်ချက်ပေါ်မှာစေမကောင်းဖြစ်မိတယ်လို့ပြောလိုက်ပြီး Champions League final ပွဲကိုမျှော်နေကြတဲ့ရုရှားဘောလုံးပရိသတ်တွေကတော့စိတ်ပြတ်သွားကြပါတယ်။ဒီနေ့မှာပဲ Formula 1 ကားပြိုင်ပွဲတွေဘက်ကလည်းအခုနှစ်ရုရှားဂရန်ပရီကိုရုရှားနိုင်ငံမှာမကျင်းပတော့ပဲဖျက်သိမ်းလိုက်တယ်ဆိုပြီးတော့ကြီးညာလိုက်ပါတယ်။အခုလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်ဆိုချီမှာကျင်းပဖို့စီစဉ်ထားတဲ့ပွဲကမဖြစ်နိုင်တော့ဘူးဆိုပြီးတော့ဖျက်လိုက်တာပါ။ အဖဂန်ကားပြိုင်ပွဲတွေဘက်ကအဲ့လိုဆုံးဖြတ်ကြလိုက်တယ်လို့နိုင်ငံတကာဂျူမာအဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာလှုပ်ဖို့စီစဉ်ထားတဲ့ပွဲတွေကိုဖျက်လိုက်ပြီးတော့ရုရှားနဲ့ဘယ်လာရုစ်အလံဒီနဲ့နိုင်ငံတော်တစ်ချင်းတွေကိုလည်းပြိုင်ပွဲတွေမှာသုံးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒီထဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ဂျူဒိုဘက်ကဖြစ်ပ ရုရှားသမ္မတပူတင်ကိုဂုံလူဆောင်ဥက္ကဋ္ဌနဲ့တန်အမဖြစ်ခန့်ထားတာကိုရုပ်သိမ်းလိုက်ပါတယ်ရုရှားသမ္မတပူတင်ဟာဂျူရိုအကားသမားဖြစ်ပြီးတော့ကမ္ဘာ့နဲ့ရထားသူဖြစ်ပြီးဒါကပူတင်ကိုတိုက်ရိုက်ထိတာလို့ဆိုရမှာဖြစ်ပါတယ်တင်နစ်ဆွဲမှာလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံတကာတင်နစ်အဖွဲ့ချုပ်ကနေထုတ်ပယ်ဖို့ယူကရိန်းတင်နစ်အဖွဲ့ချုပ်ကတိုက်တွန်းထားပါတယ်ရုရှားရဲ့ကျူးကျော်စစ်ကိုရုရှားနိုင်ငံထဲမှာကန့်ကွက်ဓာရီရှိနေတယ်လို့အားကစားသမားတွေထဲမှာတော့ရုရှားနိုင်ငံသားအန်ဒရီရူဘလော့ကပြီးခဲ့တဲ့ဒူဘိုင်အိုပန်တင်နစ်ပြိုင်ပွဲရဲ့ဆေးဖိုင်နယ်ပွဲစဉ်အပြီးမှာစစ်ပွဲလို့မရှိဘူးဆိုပြီးတော့ဗီဒီယိုကင်မရာမှာရေးပြီးတော့စစ်ဆန့်ကျင်ကြောင်းကိုပြသခဲ့ပါတယ်။လဝေဘမှာတော့ယူကရိန်းနိုင်ငံကကမ္ဘာ့ဟေးဝေးချန်ပီယံဟောင်းတွေဖြစ်တဲ့လက်ရှိကီးမျိုးတော်ဝန်ဗီတာလီကလစ်ကိုနဲ့ဗလာဒီမီယာကလစ်ကိုတို့ညီကိုနှစ်ယောက်စလုံးကရုရှားရဲ့ကျူးကျော်စစ်ကိုကိုယ်တိုင်ဝင်တိုက်နေကြပါတယ်။ဗလာဒီမီယာကလစ်ကိုကတော့ရုရှားရဲ့ကျူးကျော်စစ်ကိုကဘာကြီးအနေနဲ့ရပ်တန့်ဖို့ပန်ကြားလိုက်ပါတယ
်။ I'm Vladimir Klitschko and I'm addressing the entire world to stop this.
ကျွန်တော်ကဗလာဒီမီယာကလစ်ကိုပါကျွန်တော်အနေနဲ့ပြောလိုတာကတော့ရုရှားစတင်လိုက်တဲ့ဒီစစ်ပွဲကိုကဘာကြီးတစ်ခုလုံးအနေနဲ့ဝိုင်းဝန်းတားဆီးပေးကြဖို့ပန်ကြားပါလိမ့်။အခြားသားတွေလည်းဒုံးတွေထိမှန်သေးဆုံးနေပြီးဒါဥရောပမှာဖြစ်နေတာပါ။ဒါကလူသားတို့အတွက်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်တဲ့ဒါအချိန်ဆွဲနေလို့မရပဲရုရှားရဲ့ကျူးကျော်မှုကိုအခုချက်ချင်းရတဲ့နည်းနဲ့ရပ်တန့်ကြပ
ါဘောလုံးပွဲတွေဘက်ကပြန်ဆက်ရရင်တော့မန်ချက်စတာယူနိုက်တက်အသင်းကလည်းရုရှားလေကြောင်းလိုင်းအဲရိုဖလော့နဲ့ကြောင်းကြားစာချုပ်ကိုဖျက်သိမ်းလိုက်ပါတယ်ရုရှားပေါ်အေးအေးယူပိတ်ဆို့မှုတွေတိုးလာနေချိန်မှာပဲချယ်ဆီအသင်းပိုင်ရှင်ရုရှားဘီလီယံနာသူထေကြီးအဘရာမိုဗစ်ကလည်းအသင်းရဲ့ဥဆောင်မှုကိုChelsea သင်းရဲ့ Prahida Foundation ကိုလွှဲပြောင်းပေးလိုက်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သူအနေနဲ့အသင်းအတွက်အကောင်းဆုံးဖြစ်ဖို့ကိုပဲအမြဲယွေ့ချယ်ပြီးတော့အခုချိန်မှာ Club အသင်းရဲ့အကျိုးစီးပွားအတွက် Chelsea Foundation ကအကောင်းဆုံးလုပ်ပေးနိုင်မှာဖြစ်တယ်လို့ကြေညာချက်မှာပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုလွှဲပေးလိုက်တယ်ဆိုတော့ပြောမထားပါဘူး။ Chelsea သင်းကတော့ Ukraine မှာဖြစ်နေတာတွေဟာစိုးရိမ်ထိတ်လန့်မှာကောင်းပြီးတော့စိတ်ထိခိုက်ရကြောင်း Chelsea အသင်းအနေနဲ့လည်း Ukraine ပြည်သူတွေနဲ့အတူရှိနေပြီးအသင်းမှာရှိတဲ့သူတိုင်းကငင်းငင်းရဖို့ဆူတောင်းနေတယ်လို့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါပြန်ပြီးခဲ့တဲ့တပတ်ကဥရောပတပတ်ကဘောလုံးပွဲတွေမှာဆိုရင်လဲစစ်ပွဲကိုဆန့်ကျင်ပြီးတော့ယူကရိန်းနဲ့အတူရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။ပရီးမီယာလိဂ်ဘက်ကမန်စီးတီးနဲ့အက်ဗာတန်ပွဲ၊ချယ်ဆီနဲ့လီဗာပူးတို့ရဲ့ကာရာဘောဖလားဖိုင်နယ်အပါအဝင်တခြားပွဲတွေမှာလဲဘောလုံးသမားတွေနဲ့ပရိသတ်တွေကယူကရိန်းလန်တွေစစ်ပွဲအလုံးမရှိဆိုတဲ့စာတမ်းတွေနဲ့အင်ဂျီတွေကိုဝတ်ဆင်ပြီးတော့ယူကရိန်းနဲ့အတူရည်တည်ကြောင်းကိုပြသခဲ့ကြပါတယ်။နိုင်ငံတကာပွဲတွေဘက်မှာတော့ဆွီဒင်၊ချက်နဲ့ပိုလန်အသင်းတွေကလည်းရုရှားအသင်းနဲ့မကစားကျင်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်။ပိုလန်အသင်းကောင်းဆောင်လေဗန်ဒေါစကီကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဆက်ဖြစ်နေချိန်မှာရ ရုရှားနဲ့ပွဲကိုကစားဖို့ဘလို့မှတွေးမရပါဘူးဒီကိစ္စအတွက်ရုရှားဘောလုံးသမားတွေနဲ့ပြည်သက်တွေမှာတာဝန်မရှိပေမဲ့ဘာမှမဖြစ်သလိုမျိုးဟန်ဆောင်နေဖို့တော့မဖြစ်နိုင်ပါဘူးလို့ Twitter မှာရေးပါတယ်အင်္ဂလန်ဆင်းကလည်းသူတို့အနေနဲ့လာမဲ့ကာလတွေအတွင်းရုရှားအသစ်နဲ့ဘောလုံးကစားသွားမှာမဟုတ်ကြောင်းနဲ့ရုရှားကောင်းဆောင်တွေကအခုလိုယူကရိန်းကိုကျူးကျော်ပြီးတော့ရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်နေတဲ့ပုံမှာလုံးဝပြစ်တင်ရှုတ်ချတယ်လို့အင်္ဂလိပ်ဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ဒီကနေ့ကတော့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံကအားကစားသမားတွေကိုပြိုင်ပွဲတွေကနေထုတ်ပြန်ဖို့ကိုနိုင်ငံတကာအားကစားဖွဲ့ချုပ်တွေကိုပြောလိုက်ပါတယ်။အခုနောက်ဆုံးရုရှားအတွက်အကြီးအမားဆုံးထိုးနှက်မှုကတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တွေကရုရှားလက်ရွေးစင်အသင်းတွေနဲ့ကလပ်အသင်းတွေကိုပြိုင်ပွဲအားလုံးကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။ရုရှားအသင်းတွေကိုနိုင်ငံကပွဲတွေကနေထုတ်ပယ်လိုက်တယ်လို့ဒင်းလာနေမှာ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါကြောင့်ရုရှားအသင်းတွေနဲ့ရှီလာမှာချင်းပါမဲ့2022ကမ္ဘာဖလားချင်းစစ်ပွဲချုံထွက်ပွဲတွေကိုကစားနိုင်တော့မှာမဟုတ်သလိုရုရှားမျိုးသမီးအသင်းကတော့မျိုးသမီးဥရောပဖလားနဲ့ Spartak Moscow အသင်းကလည်း Europa League ပြိုင်ပွဲတွေကနေအတီးတီးထုတ်ပယ်ခံရပြီဖြစ်ပါတယ်အာဂါနဲ့နိုင်ငံရေးမရောထွေးဘူးလို့ဆိုကြပေမဲ့လေအခုလိုရုရှားကအင်းနီးချင်းယူကရိန်းနိုင်ငံအပေါ်မှာစစ်အင်အားသုံးပြီးမတရားကျူးကျော်တိုက်ခိုက်လာတဲ့အခါမှာတော့ကမ္ဘာကြီးကဒါကိုဒီတိုင်းငြိမ်ပြီးကြည်မနေနိုင်တော့ပဲစစ်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရေးအတွက်အာဂါလောကတစ်ခုလုံးပေါင်းစည်းပြီးတော့တဏီတညွတ်ထဲတုံ့ပြန်လာကြတာဖြစ်ပါတယ်ခင်ဗျာ
ရုရှားကျူးကျော်စစ်ပေါ်နိုင်ငံတကာအားကစားအဖွဲ့ကြီးတွေကထူးထူးခြားခြားအခုလည်းဝိုင်းအဖြစ်ပေးလိုက်ကြတာကိုကိုရနိုင်ငံအားကစားကဏ္ဍမှာနှဆင်ခဲ့ကြရတာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOA American သတင်းရဲ့ဗိုလ်ရုညနောက်ဆုံးရထိတ်တဲရသတင်းချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ် American သမ္မတ Joe Biden ဟာ Washington DC စံတော်ချိန်အင်္ဂါနေ့ညဘက်ပြောတဲ့နိုင်ငံတော်အခြေပြမေးခွန်းထဲမှာ Ukraine ရေးနဲ့နိုင်ငံတွင်း COVID ရောဂါရေးကုန်စည်နှုန်းကြီးမြင့်နေတာနဲ့နိုင်ငံရေးမှာအပြင်းထန်ကွဲပြားနေတာတွေကိုအဓိကပြောသွားပါတယ်။သူ့မိကုံတစ်လျှောက်လုံးမှာပြောသွားတာကတော့သမရဖြစ်ကျန်းသစ္စာကျင်းစုဘွဲတုံးကအရင်ပြောခဲ့မှုတဲ့ညညရေးဆိုတာပါပဲ။ကျွန်တော်တို့ဟာကြုံလာသမျှအချက်တဲတိုင်းကိုအခွင့်အလမ်းဖြစ်ပြောင်းလဲပြစ်လိုက်နိုင်တဲ့ကမ္ဘာပေါ်ကတစ်ခုတည်းသောတိုင်းပြည်ပါပဲလို့တနအိနီးပါးကြာမိကုံမှာသမရဘိုင်ဒန်ကပြောသွားပါတယ်။ယူကရိန်းနိုင်ငံနဲ့နောက်တစ်ချက်ဆွေးနွေးပြောဆိုဖို့အတွက်အဆင်သင့်ရှိနေတယ်လို့ရုရှားတာဝန်ရှိသူတွေကပြောနေချိန်မှာပဲယူကရိန်းမျိုးကြီးအများပြားကိုရုရှားတပ်ဖွဲ့တွေဒီနေ့ဆက်ပြီးတိုက်ခိုက်နေပါတယ်ဒီတော့အတွင်းမှာပဲယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုပေါ်နေ့စဉ်ဆန္ဒပြကန့်ကွက်ကြဖို့ရုရှားအဓိကတိုက်ခိုက်ခံခေါင်းဆောင်တစ်ယောက်ကရုရှားလူထုနဲ့ကမ္ဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်ဒီနေ့တိုက်ခိုက်ခံရတဲ့အထက်မှာယူကရိန်းအရှေ့တောင်ပိုင်းကမာရီပိုစေကန်းမြို့လဲပါဝင်ပြီးတောင်ပိုင်းကခါဆန်မြို့ကိုသိမ်းပိုက်လိုက်ပြီးလို့ရုရှားစစ်တပ်ကပြောတာကိုတော့အတည်ပြုလို့မရသေးပါဘူးခင်ဗျာယူကရိန်းကိုရုရှားကအခုလိုကြီးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရားကိုကုလသမဂ္ဂအထွေထွေညီလာခံမှဒီနေ့မျက်ခွဲဆုံးဖြတ်ဖို့ရှိနေပါတယ်ဆုံးဖြတ်ချက်မူကြမ်းကိုပူတွဲကမ္ဘာကထပြုရေးဆွဲတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ94နိုင်ငံထဲမှာဆီယနာသိမ်းထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေအာဏာပြန်ရနေတဲ့အာဖဂန်နစ္စတန်နိုင်ငံတို့လည်းပါဝင်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုကုစားပြုနေတဲ့လက်ရှိသမ္မတကြီးကဥကျော်မိုးထွန်းဖြစ်ပြီးသူဟာဂျာကာလာမျိုးသားညီညွတ်ရေးအစိုးရဘက်ကယက်တီနေသူဖြစ်ပါတယ်။အာဖဂန်နစ္စတန်ကုစားပြုသမ္မတကြီးကလည်းတာလီဘန်အဖွဲ့ကိုကုစားပြုသူမဟုတ်ဘဲအရင်အာဖဂန်နစ္စတန်ဆေးဝါးကခန့်တာဝန်ပေးထားသူဖြစ်ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာတော့ဆီယနာသိမ်းမှုကိုဆန္ဒပြကန့်ကွက်ပွဲတွေမှာပါဝင်ပေးခဲ့ပြီးဖန်စီထောင်ချခံထားရတဲ့ရုပ်ရှင်သရုပ်ဆောင်ပီတီဦးအိန္ဒရာကျော်စင်ပိုင်တကွန်လူမင်းနဲ့ဒါရိုက်တာဝိုင်းတို့ဒီနေ့ပြန်လွတ်လာပြီလို့ VOA ကအတည်ပြုရရှိလိုက်ပါတယ်။တမရော်ပြုခွဲရလှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကနဲ့ဒီရုပ်ရှင်သရုပ်ဆောင်တွေအပြင်မဝင်းမင်းသန်းကိုပါတရားစွဲထားပြီးတော့အခုတော့လွတ်ပေးမယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကပြောပေမဲ့အခုချိန်ထိတော့မဝင်းမင်းသန်းလွတ်မြောက်လာတာမတွေ့ရသေးပါဘူးခင်ဗျာ။ဗိုလ်ရုညအတွက်သတင်းအစီအစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်ရေးမှုကတော့မဆူမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လိုရာဆန္ဒအားလုံးပြည့်ဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.